Welcome to the Voice of America in Burmese.
Mingla ba shin, VOA American Atan ye 2022 khu ni June 3 ye Chatapati ni nin ne khin a season go American Pithong Su Washington DC myo ro ga ni dai yai tin set ni ba bi shin. Tama in tin nai ma VOA မြန်မာပိုင်းနနေခင်းရေဒီယိုအစီအစဉ်ကိုရုပ်တံထဲမှာထည့်ဆွက်တင်ဆက်နေပါတယ်ရှင်။လိုင်းတိုမီတာ24 40 58တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာစာတင်ကျောင်းတွေအပေါ်အကြမ်းဖက်မှုလုံးဝလက်ခံနိုင်ပွဲမရှိတဲ့အကြောင်းကုလသမဂ္ဂကပြောကြားလိုက်တဲ့သတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့
ကျွန်တော်ကပြစ်တာ၄ချက်ပြစ်ခံရတာလေ၄ချက်ပြစ်ခံတာ၃ချက်ကထိရရကျွန်တော်တို့ကြီကုံတွေ့တဲ့အတူတူကြီကုံပြစ်လို့လို့ယူစားလို့ရတယ်ဗျလက်မောင်းတစ်ချက်
ဒါကတော့ဒဇယ်မျိုးနယ်ရက်ကြီးဥက္ကဋ္ဌတူတနည်းနဲ့ပြစ်တက်ခံခဲ့ရတဲ့အကြောင်းဒေတာခံတူ VOE ကိုပြောပြသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါကြားပြည်နယ်တွင်လေကြောင်းပြစ်ခတ်မှုတွေရှိနေတဲ့အခြေအနေမြန်မာနိုင်ငံမှာဆင့်အာနာသိမ့်ပြီးတဲ့နောက် COVID-19 ရောဂါကူးစက်မှုကိုစစ်ကောင်စီကထိန်းချုပ်နိုင်မလားဆက်သွယ်မိ мян ကန်ကိုထုတ်လိုက်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဥကျော်ဇန်သာရဲ့မြမအရေးသုံးသက်ချက်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ။အခုတော့သတင်းစီစဉ်ကိုကိုအောင်လွင်ဦးနဲ့ကိုခင်မောင်စိုးမင်းတို့ကတင်ဆက်မှာပါရှင
်။မြမနိုင်ငံမှာဒီသတင်းပတ်တဲ့ကျောင်းတွေပြန်ဖွင့်လာပြီမဲ့ကျောင်းတွေပညာရေးဆောက်ရီကိုပြစ်မှတ်ထားတက်ခတ်မှုတွေရှိနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဖေဖော်ဝါရီလတည့်နေ့ဆရာနာသိမ့်လိုက်ပြီးနောက်ပိုင်းကဆက်လို့မေလကုန်ထိစာသင်ကျောင်းတွေပညာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုပေါ54ကြိမ်ထက်မနည်းရှိခဲ့ပြီးပညာရေးဆောင်ရွက်ကိုစစ်တပ်ကအသုံးပြုတဲ့လုပ်ရပေါင်း142ကြိမ်ရှိတယ်လို့လည်းကုလသမဂ္ဂထွေရုံချုပ်ရဲ့ပြောခွင့်ရကပြောဆိုလိုက်တာပါ
Our colleagues stress that violence in and around schools is never acceptable with attacks on places of learning and education staff and occupation of educational facilities are violations of children's rights.
စာသင်ကျောင်းတွေနဲ့အနီးအနားမှာအကျံဖက်တဲ့လုပ်ရည်တွေဟာဘယ်တော့မှလက်ခံနိုင်တဲ့လုပ်ရည်မဟုတ်တဲ့အကြောင်းကုလသမဂ္ဂကအလေးထားပြောကြားထားပါတယ်။စာသင်ကျားတဲ့နေရာတွေပညာရေးဝန်ထမ်းတွေကိုတိုက်ခိုက်တာပညာရေးဆောင်တွေကိုတိမ့်ပိုက်ထားတာတွေဟာကလေးခွင့်ရေးကိုချိုးဖောက်ရလဲရောက်ပါတယ်လို့ဘော်ဒူးနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူချာရက်ရှာပြောဆိုသွားတာပါ။ဆရာနာသိမ့်ပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်အင်္ဂါနေ့ကကျောင်းတွေပြန်ဖွင့်ရမှာတော့အနာသိမ့်မှုဆန့်ကျင်တဲ့လှုပ်ရှားမှုတွေနဲ့တက်ခိုက်မှုတွေပေါ်ပေါက်ခဲ့တဲ့ရန်ကုန်ပါဝင်မြို့ကြီးတစ်ချို့မှာတော့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့တူကြောင်းတက်သူနေပါခဲ့ပါတယ်။ကျောင်းတွေပြန်ဖွင့်လာပြီမဲ့အနာသိမ့်မှုကိုအနုနည်းနဲ့အနာပိစံရတဲ့လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြတဲ့ကျောင်းဆရာဆရာမတွေအလောက်ကထုတ်ပယ်ခံခဲ့ရတာရှိသလိုတချို့ကလည်းအလောက်ပြန်မစင်ဖို့ဆုံးဖြတ်သူတွေလည်းရှိခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားများကိုအာဏာပိုင်တွေထောင်နဲ့နှစ်ဖြစ်ပေးလိုက်တဲ့အတွက်နယူးယောက်ခြေဆိုင်သတင်းသမားများကာဝယ်ဆောက်ရှောက်ရေးကော်မတီ CPJ ကပြစ်တင်ရှုတ်ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ဒီမိုကရက်တစ်မြန်မာအသံ DPP သတင်းတောက်ကိုအောင်ကျော်နဲ့မစ္စမာဒေသနာကကိုစော်စော်တို့ကိုတနင်္လာနေ့တိုင်းမြင်းမြို့တရားရုံးကတက်မတော်ကိုချင်းညိုဖြစ်စေမှုပုံမှာ905ကကြီးနဲ့ဗိုလ်ထုနေ့ကပဲထောင်နဲ့နှစ်စီစီရင်ချက်ချလိုက်တာပါ။တရင်ရည်သားဖော်ပြတာရာဇဝမှုမဟုတ်တာကြောင့်မြန်မာဆက်အနာဝင်အနေနဲ့တရင်သမားတွေကိုမှမှန်ကန်တဲ့ဆွဆွချစ်တွေနဲ့ဖမ်းဆီးထောင်ချနေရတယ်ကိုရပ်ဖို့လဲ CPJ အဖွဲ့ရဲ့အရှိတောင်အရှာရေးတာဝန်ခံရှောင်းခရစ်ပင်ကကြီးညာချက်မှာပြောဆိုထားပါတယ်ဆက်အနာသိမှုဆန့်ကျင်ရေးမြင်းမျိုးကစံနှပြလှုပ်ရှားမှုတွေကိုတရင်ယူခဲ့ကြတဲ့တရင်တော်ကိုအောင်ကျော်ကိုမလ၁ရက်နေ့နဲ့ကိုစော်စော်ကိုတော့ဧပြီလ9ရက်နေ့မှာဖမ်းဆီးခဲ့တာပါဒီဗီဒီယိုတင်တော့ကိုအောင်ကျော်အနေနဲ့မတရားဖမ်းဆီးထောင်ချခံရတယ်လို့ယုံကြည်ရာကြောင့်ပြစ်ဒဏ်အပေါ်အယူခံမဝင်မှုဆုံးဖြတ်ထားတယ်လို့လည်းဇနီးဖြစ်သူက VOE ကိုပြောပါတယ်
မြန်မာနိုင်ငံမှာဒီတရားဥပဒေမှုရှင်တွေလည်းမရှိဘူးတရားဥပဒေစိုးမိုးမှုလည်းမရှိတဲ့အတွက်ကိုအောင်ကျော်ကမြန်မာနိုင်ငံမှာရှိတဲ့တရားဥပဒေကိုလုံးဝမယုံကြည်တော့ဘဲနဲ့ဒီအယူခံကိစ္စကိုလည်းသူဝင်မှာမဟုတ်ဘူးလို့ပြောတယ်။သူအနေနဲ့ဒီတရားဥပဒေစိုးမိုးမှုမရှိတဲ့ကာလမှာအယူခံဝင်မယ်ဆိုရင်လည်းထူးခြားလာမယ်လို့သူမပြောလဲထားဘူးလို့ပြောတယ်က
မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့ဆင်အာနာသိမ့်ပြီးနောက်ပိုင်းဖမ်းဆီးခံရသူတွေကသတင်းသမားတွေကိုထောင်နဲ့ဆင်ချက်ချတာဒါဒုတိယအကြိမ်ဖြစ်ပါတယ်။ပြီးခဲ့တဲ့မေလ12ရက်နေ့မှာတော့လည်းဒီဒီပီသတင်းတော့ကိုမင်းညိုကိုပုံမှန်905ကကြီးနဲ့ပဲထောင်နဲ့3နှစ်ချမှတ်ခဲ့တာပါ။ကုလသမဂ္ဂနဲ့အမေရိကန်ပါဝင် နိုင်ငံတကာတာဝန်ကတော့သတင်းတောက်တွေပါဝင်ဆင်အာနာတင်ပြီးနောက်ပိုင်းဖမ်းဆီးထားသူတွေကိုပြန်လွတ်ပေးဖို့ဖိအားပေးတောင်းဆိုနေတာဖြစ်ပါတယ်။ရှီတောင်အာရှနိုင်ငံတွေကိုခီးထွက်နေတဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးဝင်ဒီရှာမန်ကလည်းမြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားသတင်းတောက်နှစ်ဦးဖြစ်တဲ့ကမာယွတ်မေယာကနေသမောင်နဲ့ Frontier မြန်မာသတင်းဌာနကအေတာ2ဖြစ်သူဒန်နီယယ်ဖန်စတာတို့ကိုပြန်လွတ်ပေးဖို့လည်းဗိုလ်ထုနည်းကပဲတောင်းဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးချက်တဲတွေကိုဖြည့်ရှင်းဖို့ရှစ်တော်အရှန်နိုင်ငံများအသင်းအာဆီယံကကြောင်းဝင်ကူညီဖို့ကြိုးပမ်းနေပေမဲ့အောင်မြင်မှုရနိုင်မယ့်အလားအလာပုံမှာတော့အကဲခတ်တွေတနည်းအားရှိနေပါတယ်။အာဆီယံလက်ရာဥက္ကဋ္ဌနဲ့အတွင်းမှုချုပ်တို့မြန်မာနိုင်ငံကိုတွားရောက်ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့အသင်းဝင်နိုင်ငံတစ်ခုရဲ့ပြည်ရင်းရေးကိုဝန်မဆွတ်ဖက်ရေးအပါဝင်အာဆီယံရဲ့မူဝါဒတွေကြောင့်စိန်ခေါ်မှုတွေကြိုးဝှနိုင်တယ်လို့လည်းခံမှန်းနေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလတရနေ့ကဆက်အနာတင်လိုက်တဲ့လူရွက်နဲ့နောက်ဆက်တွဲလူခွေရေးချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်မှုလဲအသိဝင်နိုင်ငံတချို့ကလက်ခံကြမှာမဟုတ်ဘူးလို့တိုင်းနိုင်ငံချူလာလကွန်တက္ကသိုလ်ကနိုင်ငံရေးသက်သေပညာပေါ်ပေါက်ကတတိနံဖွန်စုတီရက်ကပြောပါတယ
် If ASEAN violates and crosses the line by passing judgments on each other's internal affairs
အာဆီယံနဲ့နိုင်ငံရဲ့ပြည်တွင်းရေးပေါ်သဘောထားဆုံးဖြတ်ချက်ပေးပြီးတတ်မှတ်ထားတဲ့စီးကိုကျော်လိုက်မယ်ဆိုရင်အသင်းဝင်နိုင်ငံအများစုမှာဖုံးကွယ်ထားစရာတွေရှိနေတာကြောင့်ချီကျော်လက်ကျော်ဖြစ်မျိုးကျုံ့ဝတ်နိုင်ပါတယ်လို့ထိုင်းနိုင်ငံရဲ့သိပ္ပံပညာပမောက္ခတီတီနန်ပြောသွားတာပါ။အာဆီယံအသင်းဝင်ကမ္ဘောဒီးယား၊လာအို၊ထိုင်း၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေဟာဆိုရင်လည်းလူခွင့်ရင်းနဲ့လွတ်လပ်ခွင့်တွေချိုးဖောက်မှုတွေအတွက်ဝေဖန်ခံရတာဖြစ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ့်ပြီးနောက်ဆက်တဲ့နိုင်ငံရေးပြဿနာတွေပေါ်တုံ့ပြန်ဖြစ်ရှင်းမှုအာဆီယံအသင်းကအချက်၅ချက်ပါဘုံသဘောတူညီချက်ရရှိထားတာတလားကျော်ရှိလာနေပြီဖြစ်ပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်သေးတဲ့အပေါ်အသင်းဝင်နိုင်ငံတချို့နဲ့နိုင်ငံတကာသံဝန်ကလည်းဖိအားပေးနေတာပါဘုံသဘောတူညီချက်တွေကအချက်တစ်ခုဖြစ်တဲ့အာဆီယံထူးခြားစေတယောက်ကိုတာဝန်ပေးမဲ့အစီအစဉ်ကိုအမြန်ဆုံးအကောင့်ထဲပေါ်ပြီးဖို့လေအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်နိုမာဆူရီကဗရူနီမှာပဲတိုက်တွန်းထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေရဲ့နိုင်ငံတကာတာဝန်ကဆက်လက်ပံ့ပိုးကူညီပေးကြဖို့ဒီသတင်းပတ်ထဲမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခေတ်ထွက်ခဲ့တဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂအစည်းအဝေးရရှိနေဦးကပြောဆိုလိုက်ပါတယ်။ဒုက္ခသည်တွေကိုကာကွယ်ဆက်လျှောက်ရေးအစဉ်ပြေပြေနေထိုင်နိုင်ရေးအပြင်ဘဝရှိရေးရရှိအတွက်ဖြစ်ရှာနိုင်မှုဦးစားပေးဆောင်ရွက်ကြဖို့လေဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဖြစ်ကြတဲ့ Gillian Tricks နဲ့ Rolf Mazuro ကဗိုလ်ထုနဲ့ခီးစဉ်အဆုံးသက်ဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာတိုက်တွန်းလိုက်တာပါ Ranger ဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်ဆူရကစီစဉ်ပေးထားတဲ့ဗာရှန်ချာကျွန်းကိုလေကုလသမဂ္ဂတာဝန်ရှိသူတွေတောင်းရောက်ကြည့်ရှုခဲ့ကြပြီးအင်အားစလုပ်ထားတာပါဝင်အကုန်ကြက်ခံတုံးဆွဲထားတာတွေတွေ့ရပြီမလဲကျွန်းပေါ်မှာရောက်နေကြတဲ့ဒုက္ခသည်18,000လောက်တွေ့ကောက်ွယ်ဆက်ရှောက်မှုနဲ့အကူအညီလိုအပ်ချက်တွေရှိနေတာကိုလည်းထောက်ပြခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်ရောရိုဟင်ဂျာဒုက္ခသည်တွေအရေးမြန်မာနိုင်ငံမှာတာဝန်ရှိသူလို့ဖြေရလဲမြန်မာနိုင်ငံအပေါ်မှာမူတည်နေကြောင်းလဲကုလသမဂ္ဂကော်မရှင်နာမင်းကြီးတွေကပြောဆိုခဲ့ကြပါတယ်။ဒီကပြင်းမှာရှိတဲ့နေကြာဆောင်ကင်းစကန်တချို့ကို ARS ရိုဟင်ဂျာဆွေရောက်တွေက2019ခုနှစ်တုန်းကဝင်ရောက်တိုက်ခိုက်ခဲ့တာကိုတုံ့ပြန်နဲ့မြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်နောက်ဆက်တွဲတိုင်းနယ်ချီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်တိတ်ရှောင်သွားခဲ့ကြတာပါမြန်မာအာဏာရှင်တွေကတော့ရိုဟင်ဂျာဆွေရဲ့အသုံးအနှုန်းကိုတရားဝင်အသိအမှတ်ပြုလက်မခံပေမဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုစစ်စစ်လက်ခံမှာဖြစ်တဲ့အကြောင်းပြောဆိုထားကြပြီးဘင်္ဂလားဒေ့ရှ်နိုင်ငံရောကုလသမဂ္ဂနဲ့ပါတရားစီနားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးထားပါတယ်ဒါပေမဲ့လည်းလက်တွေ့မှာတော့ဒုက္ခသည်တွေနေရပြင်းရေးအစီအစဉ်တွေအထမမြောက်သေးသလိုဖေဖော်ဝါရီလတနေ့မှာစစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ရိုဟင်ဂျာဒုက္ခသည်အရေးဘယ်လိုဆက်လက်ကိုက်တွယ်သွားမလဲဆိုတာကလည်းရှင်းရှင်းလင်းလင်းတော့မရှိသေးပါဘူးခင်ဗျာ
ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဝါသားအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 938တုံညာလိုင်းဒိုမီတာ40 kHz 948တုံညာလိုင်းဒိုမီတာ48 kHz 615တုံညာနဲ့လိုင်းနက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။တရင်းအစီအစဉ်ပထမပိုင်းကိုကိုအောင်လွင်ဦးကတင်ဆက်ခဲ့ရပါရှင်။ကျမတို့ VOE မြန်မာပိုင်းကနေအခုလိုနက်နက်ခင်းရေဒီယိုအစီအစဉ်ပြီးညပိုင်းရေဒီယိုအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိတင်ဆက်နေပါတယ်။ဒါ့အပြင် VOE မြန်မာရဲ့ရုပ်သံအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ9နာရီကနေ9နာရီခွဲအထိတင်ဆက်နေပါတယ်ရှင်။ဒီအစီအစဉ်ဒီအားလုံးကို VOE မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ voabamis.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေဓာတ်ရိုက်နှาศင်ကြည့်ရှုနိုင်ကြပါရရှင်။အခုတော့ American မှာ COVID ကပ်ရောဂါကာကွယ်ဆေးထိုးထားသူနဲ့ထိုးမထားသူဆိုပြီးအုပ်စုနှစ်စု꿰သွားမဲ့အရေးစိုးရိမ်နေရကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားလိုက်တဲ့သတင်းအပါအဝင်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုခင်မောင်စုံမင်းကပြောပြမှာပါရှင်
။ American သမ္မတဂျိုးဘိုင်ဒန်အနေနဲ့COVID ကပ်ရောဂါကာကွယ်ဆေးထိုးထားသူနဲ့ကာကွယ်ဆေးထိုးမထားသူဆိုပြီးတိုင်းပြည်မှာအုပ်စုနှစ်စု꿰သွားမှာကိုစိုးရင်ကြောင်းပြောပါတယ
် And I don't want to see the country that is already too divided become divided in a new way between places where people live free from fear of covid
သူအနေနဲ့တိုင်းပြည်ကိုကိုဗစ်ကပ်ရောဂါရန်ကနေကာကွယ်ဘေးကင်းတဲ့နေရာမှာရှိတဲ့သူတွေနဲ့အဲ့ဒီကပ်ရောဂါတန်ခံရတဲ့နေရာကသူတွေဆိုပြီး꿰ပြားခြားနားမှုပုံစံအစ်ကိုမမြင်တွေ့လိုပါဘူးလို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့ဗုဒ္ဓဟူးနေ့ကပြောပါတယ်ကိုဗစ်ကပ်ရောဂါကာကွယ်ဆေးသစ်စတင်အသုံးပြုဖို့စီယုံဆွဲဆောင်စဉ်မှာသူကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်ကိုဗစ်ကပ်ရောဂါကာကွယ်ဆေးရရှိရေးဟာပါတီဆွဲဂိုင်းကနာဆွဲမဟုတ်ပါကြောင်းနဲ့ကိုဗစ်ကပ်ရောဂါကာကွယ်ဆေးထုတ်လုပ်တာဟာပါတီနှစ်ရက်လုံးနဲ့သမ္မတတွေရဲ့လုံဆောင်ချက်ဖြစ်ကြောင်းအလေးထားပြောဆိုသွားပါတယ်စိုးရင်စရာကင်းမဲ့ပြီးစီးလုံးညင်ညွတ်သောအမေရိကန်တစ်ခုတည်းဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ်။သမ္မတဘိုင်ဒန်ကလာမယ့်လွတ်လပ်ရေးနေ့ဇူလိုင်လ4ရက်နေ့ရောက်ရင်လူတိုင်းဟာအ ਨੇ ဆုံးတစ်ကြိမ်ကာကွယ်ဆေးထိုးပြီးဖြစ်ကာအရွယ်ရောက်သူ80ရာခိုင်နှုန်းအထိကာကွယ်ဆေးထိုးပြီးမယ်လို့ရည်ရွယ်ထားပါတယ်။လက်ရှိမှာတော့လူဦးရေရဲ့63ရာခိုင်နှုန်းပဲရှိပါသေးတယ်။ကိုဗစ်ကပ်ရောဂါကာကွယ်ဆေးထိုးတဲ့နှုန်းနောက်ကျတဲ့အထက်မှာတချို့လူနည်းစုအတိုင်းဝိုင်းတွေလည်းပါဝင်တဲ့အတွက်သမ္မတဂျိုးဘိုင်ဒန်ကသဘင်ညက်ဆိုင်တွေနဲ့သဘင်အလှပြင်ဆိုင်1000ကျော်အပါအဝင်ဈေးဆိုင်တွေကိုကာကွယ်ဆေးထိုးနိုင်တဲ့နေရာတွေအဖြစ်လှုံ့ဆော်ဖို့တိုက်တွန်းထားပါတယ်။ဒါကြောင့်အဲ့ဒီသဘင်နဲ့ပတ်သက်တဲ့ကြမ်းကျင်သူတွေကိုဒီလထဲမှာကာကွယ်ဆေးထိုးသင်တန်းပေးပြီးကာကွယ်ဆေးထိုးတဲ့ဈေးကမ်းတွေအဖြစ်လည်းလှုံ့ဆော်ဖို့ရည်ရွယ်ထားပါတယ်ခင်ဗျာ။မြောက်အတ္တလန္တစ်စာချုပ်နေတိုးအဖွဲ့ရဲ့အတွင်းရေးမှူးချုပ်ဗိုလ်ချုပ်ကြီးယန်စတော်တင်ဘတ်နဲ့ဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်တို့ကဘယ်လာရုအစိုးရကခီးသည်တင်လေရင်တားဆီးဆင်းသက်ခိုင်းတာနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်တုံ့ပြန်ရေးအတွက်ထောက်ခံကြောင်းမနေ့ဗုဒ္ဓဟူးနေ့ကပြောပါရယ်ပြီးခဲ့တဲ့လကခီးသည်တင်လေရင်ကိုဘယ်လာရုအစိုးရကတားဆီးအမိန်ပေးဆင်းသက်ခိုင်းခဲ့ပြီးလိုက်ပါလာတဲ့အစိုးရအတိုက်ခံဂျာနယ်လစ်တူကိုဖမ်းဆီးခဲ့ပါရယ်အဲ့ဒီလောက်ရဟာနိုင်ငံတကာလေကြောင်းလိုင်းနဲ့ပတ်သက်တဲ့ဥပဒေတွေသတ်မှတ်ချက်တွေကိုချိုးပေါက်လိုက်တာဖြစ်တယ်လို့ဒီတိုင်ဝန်ကြီးချုပ်ရဲ့နေအိမ်မှာပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲအတွင်ဗိုလ်ချုပ်ကြီးယန်စတော်တင်ဘတ်ကပြောကြားလိုက်တာပါ။ဒါအပြင်အဲ့ဒီလိုလှုပ်ဖန်းစည်းခဲ့တဲ့အတိုက်ခံဂျာနယ်လစ်ရာမန်ပရာတက်စီဗစ်နဲ့သူ့ရဲ့ရည်စားတို့ကိုလည်းချက်ချွန်းပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်။ဒီတိုင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကလည်းပိတ်ဆို့အရေးယူမှုကိုအပြေးအဝါလှုပ်ဆောင်မှာဖြစ်ပြီးနောက်ထပ်အရေးယူလာတွေကိုလည်းဆက်လက်လှုံ့ဆော်ကောင်းလှုံ့ဆော်မယ်လို့လည်းပြောပါတယ်။ဒီလဂျွန်14ရက်နေ့နေတိုးထိပ်သီးဆွေးနွေးပွဲမှာဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးသွားမယ်လို့လည်းဗိုလ်ချုပ်ကြီးယန်စတော်တင်ဘတ်ကပြောဆိုသွားပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသူ့နိုင်ငံအနေနဲ့အင်တာနက်ကနေတိုက်ခိုက်ချိန်းချောက်ငွေညစ်ခံရတဲ့ကိစ္စတွေကိုသုံးသပ်နေတယ်လို့အမေရိကန်သမ္မတအိမ်ဖြူတော်ကမနေ့ကဗုဒ္ဓဟူးနေ့ကပြောပါတယ်။အဲ့ဒီလိုလှုပ်ဆောင်တဲ့အင်တာနက်ဟက်ကာတွေဟာရုရှားကဖြစ်တဲ့အတွက်ရုရှားသမ္မတဗလာဒီမာပူတင်နဲ့ဒီလာထဲမှာဆွေးနွေးလိမ့်မယ်လို့လည်းပြောပါတယ်
။ The president has launched a rapid strategic review to address the increased threat of ransomware to include 4 major lines of effort.
အင်တာနက်ကငွေညစ်တဲ့လုပ်ရက်တွေများပြားလာတဲ့ရပ်တန့်သွားအောင်လို့ ransomware အခြေခံပစ္စည်းတွေနဲ့အသုံးပြုသူတွေကိုဟန်တာတိုက်ဖျက်ဖို့အပါအဝင်အဓိကကျတဲ့ကြိုးစားဆောင်ရွက်မှု၄ခုကိုသမ္မတကြီးကဗျူဟာတရက်ချမှတ်ပြီးလှုပ်ဆောင်နေပါတယ်လို့အင်ဂျီရောပြောခွင့်ရဂျန်စာဂီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ရုရှားသမ္မတဗလာဒီမာပူတင်တို့ဟာရွေးကောက်ပွဲဝင်ရောက်ဆွတ်ဖက်မှုကိစ္စလူအခွင့်အရေးကိစ္စနဲ့ယူကရိန်းနိုင်ငံအရေးကိစ္စတို့မှာအငင်းပွားမှုတွေရှိပေမဲ့လေဒီလ16ရက်နေ့မှာဆွစ်ဇာလန်နိုင်ငံဂျနီဗာမှာတွေ့ဆုံဆွေးနွေးကြမယ်ဖြစ်ပါတယ်။ဒီသတင်းပတ်အတွင်းမှာအမေရိကန်ပြည်ထောင်စုရှိဘရာဇီးနိုင်ငံသားပိုင် JVS အသားထုတ်လုပ်တဲ့လုပ်ငန်းကြီးကိုအင်တာနက်ကနေတိုက်ခိုက်ငွေညစ်တာခံခဲ့ရပါတယ်။ဒါဟာဂျိုးဘိုင်ဒန်သမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဇန်နဝါရီလကစလို့အဲ့ဒီလိုအင်တာနက်ကနေတိုက်ခိုက်ငွေညစ်ခံရတာတတိယအကြိမ်မြောက်ဖြစ်ပါတယ်။ အဲ့ဒီအသားထုတ်လုပ်တဲ့ JBS ကုမ္ပဏီကသူတို့ကိုအင်တာနက်ကတိုက်ခိုက်သူတွေဟာရုရှားကလိုယူဆရတဲ့ရာဇဝတ်ဂိုင်းတွေစီကဖြစ်တယ်လို့အိမ်ပြည်တော်ကိုသတင်းပို့ပါတယ်။တမရဘိုင်ဒင်အနေနဲ့ဒီကိစ္စကိုရုရှားတမရနဲ့ထိပ်သီးဆွေးနွေးပွဲမှာပြောဆိုလိမ့်မယ်လို့မျှော်လင့်ရပါတယ်လို့အိမ်ပြည်တော်ပြောရေးဆိုခွင့်ရှိသူကပြောပါတယ်။ရုရှားတမရပူတင်နဲ့သူ့အဆိုအရအနေနဲ့ဒီလိုအင်တာနက်ကတိုက်ခိုက်ငွေညစ်တာကိုတားဆီးနိုင်တဲ့အနေအထားမှာရှိတယ်လို့အမေရိကန်တမရဂျိုးဘိုင်ဒင်ကအသေးချာယူဆထားပါတယ်လို့လည်းပြောဆိုပါတယ်ခင်ဗျာ။အီရန်နိုင်ငံရဲ့အကြီးဆုံးစစ်သည်တော်ကြီးဟာအိုမန်ပင်လယ်ကွေ့မှာမီးလောင်ပြီးနစ်မြုပ်သွားတယ်လို့အီရန်အစိုးရမီဒီယာမှမနေ့ကဖော်ပြထားပါတယ်။ကဟက်အမည်ရှိအဲ့ဒီစစ်သည်တော်ကြီးဟာရေနံကျွဲဝတဲ့ပါရှန်ပင်လယ်ကွေ့ရဲ့ကျင်းမြောင်းတဲ့ရေလက်ကြားစိတ်ကမ်းမြုပ်အနီးမှာနစ်မြုပ်ခဲ့တယ်လို့လည်းသတင်းမှာဖော်ပြထားပါတယ်။အဲ့ဒီတင်မောကိုမိငိမ့်တက်ပြီးနင်းမြုပ်မှုမရှိအောင်ကြိုးစားခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့အီရန်အစိုးရပိုင် The Past သတင်းဌာနမှဖော်ပြထားပါတယ်။ဒါပေမဲ့တင်မောသားအားလုံးကိုတော့ဘေကင်းစွာနဲ့ကဲတင်နိုင်ခဲ့တယ်လို့လည်းရေးသားထားပါတယ်။ဘာကြောင့်မိဆွဲလောင်နေဆိုတာကိုတော့ဖော်ပြခြင်းမရှိပါဘူး။ရေသက်စီးရေးလေးကျင့်ခဲ့စဉ်မနစ်မနက်ပိုင်း2နာရီလောက်ကစတင်မိလောင်ခဲ့တာလို့ဆိုပါတယ်။အဲ့ဒီတင်မောကြီးဟာပင်လယ်ပြင်မှာတခြားစစ်တင်မောတွေကိုထောက်ကူပေးနိုင်တဲ့အီရန်ရေတပ်မှာရှိတဲ့အနည်းငယ်သောစစ်တင်မောကြီးတွေတဲကတစင်းဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပါရှင်နိုင်ငံကသတင်းတွေကိုတင်ပြသွားတာပါကျမတို့ VOA မြန်မာပိုင်းရဲ့နက်နက်ခင်းအစီအစဉ်ကိုရေဒီယိုအပြင်ရုပ်သံထဲမှာဖြည့်ဆွက်တင်ဆက်နေပါတယ် VOA မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရမှာပါမကြခင်သတင်းပေးပို့ချက်တခုမှာတော့ကြားပြည်နယ်ကလေကြောင်းတိုက်ခိုက်မှုနောက်ဆုံးအခြေအနေပါဝင်ဖို့ရှိပါတယ်အခုတော့ဒဇယ်ကပြစ်ခတ်မှုအကြောင်းကိုပြောပြမှာပါစကိုင်းတိုင်းဒဇယ်မြို့မှာဒဇယ်ပြည်သူရဲဘော်အဖွဲ့ကစစ်ကောင်စီနဲ့နီးစပ်သူတအူးကိုတနက်နဲ့ပြစ်ခတ်ခဲ့တာကြောင့်အဲ့ဒီလူတေဆုံးသွားခဲ့ပါတယ်။ဒါအပြင်မကွေးတိုင်းဂန်းကော်မျိုးနယ်ဘက်ကကျေးရွာတွေမှာလည်းစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်ရေးအဖွဲ့တွေပြစ်ခတ်တာတွေဖြစ်နေပါတယ်။ဒီအကြောင်းအပြည့်အစုံကိုရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
။စကိုင်းတိုင်းဒဇယ်မျိုးမှာဇွန်လ2ရက်နေ့မနက်အစောပိုင်းမှာစစ်ကောင်စီကခန့်ထားတဲ့ပေါ်ဦးရက်ကွက်ကအုပ်ချုပ်ရေးမှုကိုတနက်နဲ့ပြစ်ခတ်ခဲ့လို့ရက်ွက်အုပ်ချုပ်ရေးမှုဦးရဲထွန်းမှာတေဆုံးသွားတယ်လို့သိရပါဗျ။မနေ့ကအခြေအနေနဲ့ပတ်သက်လို့ဒဇယ်မျိုးကန်တို့ကအခုလိုပြောပါတယ
်။ဩမနေ့ကအခြေမနေ့ကတော့ဖြစ်တာတော့ခုနလကြီးကြောပါဗျ။အဲဖြစ်တာကတော့သူ20ရေတိုင်းကအပြန်သူ့အိမ်ရှင်းသားမှာလို့ပြောလို့ရပါတယ်ဗျ။တနက်ကပြစ်တာ၄ချက်ပြစ်ခံရတာဗျ။၄ချက်ပြစ်ခံတာ၃ချက်ကထိတယ်ဗျ။ကျွန်တော်တို့ကြီကွန်တွေ့တဲ့အတွက်တော့ကြီကွန်ပစ္စတိုလို့ယူဆလို့ရတယ်ဗျ။လက်မောင်းတစ်ချက်ထိတယ်။ရေညွန့်တစ်ချက်ထိတယ်။အခုတစ်ချက်ဒီရေဥသိစေလက်ထက်တုန်းကလည်းရာကြီးဥက္ကရာလုတ်ခဲ့ဘူးလေ။ကောင်းဆောင်စုကြီးလက်ထက်ရောက်တော့ရာကြီးဥက္ကရာနားပြီးတော့လက်ရှိဒီစစ်စိုးကလက်ထက်ရောက်တော့လည်းလက်ရှိရာကြီးဥက္ကရာတောင်းကိုထမ်းဆောင်နေတာ
။မေလ29ရက်နေ့ကဒဇယ်မြို့အနီးကကပောင်းကြကျေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်ရှာဖွေတာတွေပြုလုပ်ခဲ့တာရှိခဲ့ပြီးတော့အဲ့ဒီရှာဖွေမှုအပေါ်မှာအခုတနက်နေ့ပြစ်ခတ်ခဲ့ရတဲ့ဥယျာထွန်းမှာတရင်ပေးခဲ့တာဖြစ်တယ်လို့ဒေသခံတွေကယုံကြည်နေကြပါတယ်။ဥယျာထွန်းကိုတနက်နေ့ပြစ်ခတ်သူတွေဟာဒဇယ်ပြည်သူရဲဘော်အဖွဲ့ဖြစ်ပြီးအခြားရက်ကြီးဥက္ကဋ္ဌတွေအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းပြီးပြည်သူတွေကိုဒုက္ခပေးမယ်ဆိုရင်အခုလိုဖြစ်ရက်တွေဖြစ်လာနိုင်တယ်လို့ဒဇယ်ပြည်သူရဲဘော်အဖွဲ့ကသူတို့ရဲ့လူမှုကွန်ရက်ဆံမျက်နှာမှာဖော်ပြထားပါတယ်။ဒါအပြင်မကွေးတိုင်းကန်းကောင်မြို့နယ်ဘက်ကကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်ရေးအဖွဲ့တွေပြစ်ခတ်တာတွေဖြစ်ပွားနေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပါတယ်
။အာမြောက်ကူးညာမြောက်ကူးညာကမြင်းသားမြောက်ကူးညာလေ။အဲ့တော့ဘလို့မျိုးဖြစ်တာလဲဆိုတော့ကြွားထဲဝင်မှမှဆိုလို့လူငယ်တွေအားရဲစောင့်နေတယ်ဒီပြည့်အဖွဲ့ရဲစောင့်နေတယ်မှာပြောစောင့်မှန်းပြီးတော့လိမ့်လိမ့်ကြီးနေထူတော့တယ်သူတို့ကဟိုဟာရဲ့နေခေါ်ရရဒလန်နေရနေလို့ဘာဒလန်နေလိမ့်လိမ့်တွေပါရရှိတယ်အဲ့လိုမျိုးဖွဲ့စည်းလေးရှိတယ်ဆိုရင်မှခေါ်ရနေမှအဲ့လိုလာပြီးမှရှာပါဘူးရှာတာပေါ့မစားခင်မှာရွာလေးစောင့်မှန်းကြည့်တော့သူကတော့ပေါ်တွေမှာတောင်နေကြီးရဲ့တောင်ပေါ်တွေကိုလှိုင်းမထူတော့ဘူးတင်းတင်းကျပ
်ပြီးခဲ့တဲ့မေ28ရက်ကလည်းကန်းကောင်မြို့နယ်ရဲလှနှန်းခါကျေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ကျေးရွာကာကွယ်အရေးအဖွဲ့တွေပြစ်ခတ်တာတွေဖြစ်ပွားခဲ့ပြီးစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့ရရှိခဲ့တယ်လို့နေအိမ်တွေကိုလည်းမီးရှို့သွားပြီးဒေသခံရွာသား၃ဦးသေဆုံးခဲ့သေးတယ်လို့စစ်ကောင်စီတပ်တွေလာရောက်ရှာဖွေတာကြောင့်ကျေးရွာအတွင်းနေထိုင်သူတွေဟာ နီးစပ်ရကြေးရွာတောတောင်တွေထွက်ပြေးတိမ်းရှောင်နေရတယ်လို့သိရပါတယ်ခင်ဗျာ
ရဲမော်ပါရှင်စကိုင်းတိုင်းကပြစ်ခတ်မှုအခြေအနေတွေကိုကြားခဲ့ရပြီးရဲ့နောက်မှာတော့ကြားပြည်နယ်ကတိုက်ပွဲတွေအကြောင်းတင်ပြမှာပါကြားပြည်နယ်တွင်မှစစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေလှုပ်လာတဲ့အပေါ်မှာအထူးစိုးရိမ်ကြောင်းပြည်ထောင်ချေဆိုင်ကဘာလုံးဆိုင်ရာခရီးရန်ညီညွတ်ရေးအဖွဲ့ CSW နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ HART ကတတိပေးပြောကြားလိုက်ပါတယ်တိုက်ခိုက်မှုတွေကြောင့်ဖြစ်လာတဲ့တေချေပျက်စီးမှုတွေအတွက်ပြည်ရင်းကခရီးရန်ဘာသာရေးအဖွဲ့အစည်းတွေကလည်းစိတ်မကောင်းဖြစ်ရကြောင်း VOA ကပြောပါတယ် HART ရဲ့ထုတ်ပြန်ချက်ကိုကိုးကားပြီးကြားပြည်နယ်တွင်အခြေအနေတွေကို VOA မြန်မာပိုင်းကကိုခင်မောင်စုကနေပြောပြမှာပါရှင
်။ကြားပြည်နယ်ထဲမှာလေကြောင်းပစ်ခတ်မှုတွေနဲ့လက်နက်ကြီးအသုံးပြုတာတွေကြောင့်အရတားတွေတေဆုံးခဲ့တဲ့အပေါ်မှာစိုးရိမ်မိတယ်လို့ UK အခြေစိုက်ခရီးရန်အဖွဲ့နှစ်ဖွဲ့ကထုတ်ပြန်ခဲ့တာပါ။ကြားပြည်နယ်ထဲကအထူးကိယုံဟာမြန်မာနိုင်ငံအတွက်လက်တလောအရေးပေါ်အခြေအနေတစ်ခုဖြစ်တယ်လို့ Heart အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Bronnes Cox ကဒီလဂျွန်တရနေ့မှာထုတ်ပြန်တဲ့ကြေညာချက်မှာပြောပါတယ်။မေလ22ရက်နေ့ကစပြီးဖြစ်တဲ့စစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေအကြတိုက်ပွဲတွေကြောင့်ကြားပြည်နယ်ထဲမှာအရတား31ယောက်သေဆုံးခဲ့တယ်လို့ဖဲကုံမြို့လူထုလှုပ်ရှားမှုသပိတ်ကော်မတီကမှတ်တမ်းတင်ထားပါတယ်။အဲ့ဒီသေဆုံးသူတွေထဲမှာ2ယောက်ဟာမေလ23နဲ့24ရက်နေ့မှာစစ်ရဟတ်ယာဉ်ကပစ်ခတ်လိုက်တဲ့ကြီးစံထိမှန်ခဲ့တာလို့ဆိုပါတယ်။အခုလိုကြားပြည်နယ်အတွင်းသေချေပျက်စီးမှုတွေရှိလာတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းမြန်မာနိုင်ငံခရီးရန်အသင်းတော်များကောင်စီဥက္ကဋ္ဌသာသနာပိုင်ချုပ်စတီဗင်တန်းမြင့်ဦးက VOA ကိုပြောပါတယ်
။ဆရာရှင်ကိုရမြတ်ကလူသားတိုင်းကိုစစ်တယ်ဆိုစစ်ချင်းနစ်ပါဟုကအဓိကထားခဲ့ပြီးဒီနောက်ဒီလိုမဆိုဘောနော်ဘယ်လိုတည်တည်စစ်ချင်းတွေဆုံးနေခါမှာတော့ဆိုမှစိတ်ဝမ်းမြောက်ချင်ပြီးရှိရတယ်။ဘာလဲဖြစ်ဖြစ်စေမုန်းချင်းနဲ့ခွင့်လို့ရှင်တာအဓိကဖြစ်တဲ့ကဲကိုကြီးနားလေကိုကြီးနင်းကြည့်တဲ့ဥစ္စာကတင်တော့တကယ်ဒီကြီးမှုကိုသုတ်ဆောင်ရအောင်ဒီမှာဒီရဲ့ဉာဏ်ချင်ချင်ရရှိဖို့သုတ်ဆောင်ရရှိတယ်ဆိုတာပါပဲ
ကဘာလုံးဆိုင်ရာခရီးရန်ညီညွတ်ရေးအဖွဲ့ CSW နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအဖွဲ့ HART ကတော့မေလ24ရက်နေ့ကကက်သလစ်ဘုရားကျောင်းကိုရဟယင်ဘော်ကပြစ်ခတ်ခဲ့တာမှာအယက်သား၄ယောက်သေဆုံးခဲ့တယ်လို့ရေးသားထားပါတယ်စစ်တပ်နဲ့ကြားပြည်နယ်တွင်ဒေသခံလက်နက်ကိုင်တွေနှစ်ဖက်ပစ်ခတ်တိုက်ခိုက်မှုတွေကြောင့်ဘေးလွတ်ရာထွက်ပြေးနေရသူတွေဟာ 15,000 နဲ့တသိန်းကျားရှိနေပြီလို့ကုလလူသားချင်းစာနာမှုထောက်ထားရေးအဖွဲ့အိုချာကမနေ့ဗုဒ္ဓဟူးနေ့ကထုတ်ပြန်ထားပါတယ်။အများစုကဒီမော့ဆိုးမြို့အပြင်ဘက်တောင်ကြားတွေကယာယီစစ်ဆောင်စခန်းမှာကိုလုံနေကြတာပါ။တချို့ကတော့ပီကင်းကော်ကူစစ်ဆောင်စခန်းကိုရောက်ရှိလာကြကြောင်းစခန်းတာဝန်ခံဖြစ်တဲ့ခူးရဲကပြောပါတယ်။ရင်နဲ့အစားအသောက်လိုအပ်နေတယ်လို့တချို့စခန်းတွေမှာဝမ်းပြဲဝမ်းလျှောလို့ယောဂမျိုးတွေဖြစ်ပွားနေတဲ့အတွက်စေဝါလိုအပ်ချက်လည်းရှိကြောင်းသူကပြောပါတယ်
။ကျွန်တော်ကဖက်ကဒီတော့သုံးသုံးလောက်ရှိတယ်။ဖြစ်တော့ဖြစ်ဆက်ကောင်းလာကြောက်တာမသိခဲ့ဘူးဆိုပြီးကစေဝါသာလည်းလက်ရှိချက်တွေဆိုတော့သင်ပြရည်ထားမှရှိရကြ။ဒါလေးတော့ကိုယ်ဆုံးမချေတော့ဒီခေါ်တဲ့လူရှိတယ်ပေါ့နော်။တော့ဒီကောင်ပေါ့ကျွန်တော်ဆက်မှာလည်းအဲ့ဒီလူတွေကျွန်တော်အရောက်ဆိုရင်ရရရှိတယ်ကျွန်တော်ရှိတယ်
ကြားပြည်နယ်တဲကမိုးပြဲလွိုက်ကော်ဒီမော့ဆူသုံးမြို့စလုံးမှာနှစ်ဖက်တိုက်ပွဲတွေကဆက်ရှိနေပါတယ်စစ်တပ်ကလွိုက်ကော်မြို့ပေါ်မှာစစ်အုပ်ချုပ်ရေးကြီးညာထားပြီးညမထွက်ရအမိတ်ကိုလည်းဆက်ရှိထားပါတယ်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေကြောင့်လည်းကြားပြည်နယ်မှာအခြေခံစားတောက်ကုန်နဲ့လူသုံးကုန်ဈေးနှုန်းတွေဆက်လက်ပြီးတက်နေစေဖြစ်ပါတယ်ခင်ဗျာ
ကိုခင်မောင်စုမေးပါရှင်။မကြာခင်မှာတော့မြမမီဒီယာအကြက်အတဲကောင်းစင်နဲ့ဆွေးနွေးထားတဲ့ဥကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုနားဆင်ရဖို့ရှိပါတယ်။တခါအားကစားကဏ္ဍကိုလည်းနားဆင်ရှုစားရဖို့ရှိပါတယ်ရှင်။ကြာတာပတိနေ့နည်းနည်းခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့မြမနိုင်ငံက COVID ထိန်းချုပ်မှုအခြေအနေပေါ်ပညာရှင်တဦးရဲ့အမြင်ကိုတင်ပြမှာပါမြန်မာနိုင်ငံမှာဆက်အာနာတင်ပြရဲ့နောက်ကျန်းမာရေးဝန်ထမ်းတွေယာနဲ့ချီဖန်ဝရံထုတ်ခံထားရတယ်လို့ဆေးရုံတွေလည်းပုံမှန်လက်ပတ်မှုအခြေအနေမရောက်သေးတဲ့အပေါ်မှာကုလသမဂ္ဂကနေမြန်မာနိုင်ငံမှာ COVID-19 ကူးစက်မှုအပါအဝင်ကျန်းမာရေးဝန်ဆောင်မှုဆိုးရွားလာမယ့်အခြေအနေကိုသတိပေးထားတာပါဒါပေမဲ့အခုတော့မြန်မာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကနေ COVID-19 ကူးစက်မှုထုတ်ပြန်လာတဲ့ကိန်းဂဏန်းတွေရှိလာပါတယ်။ဒါတွေဟာဘလောက်ထိယုံကြည်စိတ်ချရမလဲ။အခြေအနေတွေဘလောက်ထိဆိုးရွားလာနိုင်မလဲ။နယူးယောက်မြို့ကူးစက်အထူးကူဒေါက်တာဇီယာတက်ကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်။ဟိုဒီကျွန်တော်တို့ဘေးအင်းနီးနားချင်းနိုင်ငံဖြစ်တဲ့အိန္ဒိယမှာတော်တော်လေးကိုဖြစ်ခဲ့တာပေါ့နော်။ထိုနည်းတူစွာပဲကျွန်တော်နားလေတလောက်ပေါ့နော်။ဒ ဒီခုလက်ရှိမလေးရှားမှာလည်းသူတို့ cases တွေပြန်တွေ့လာတယ်လို့ပြောတယ်ယူရီးယားတော့ကျွန်တော်ထေချာတော့မပြောတတ်ဘူးကျွန်တော်ဒီနောက်ထပ်အိန္ဒိယချင်းနိုင်ငံတို့ပြည်တဲ့ Bangladesh မှာလည်း case ရှိတယ်ဆိုတော့ဒီ even ပေါ့နော် Guangdong နဲ့တူပါတယ်တရုတ်ပြည်ပေါ့နော်အဲ့ဒီမှာလည်းထပ်ပြီးတော့ cases တွေပြန်ဖြစ်လာတယ်ဆိုပြီးတော့ကြားတယ်ပေါ့လေဆိုတော့ဒီလိုအိန္ဒိယချင်းနိုင်ငံတွေမှာရှိနေတယ်ဆိုလို့ရှိရင်တခြားကိုယ့်ဘက်ကနိုင်ငံကိုရောက်လာနိုင်တဲ့ chance တော့ရှိတာပေါ့နော် case တော့ရှိမှာပဲပေါ့မိုင်ဒီအခုမှကျွန်တော်တို့ဒီ US မှာလည်း zero case မှာမဟုတ်တာโอเคကျွန်တော်တို့က flat line ကြီးပါကိုရသွားတယ်လို့ဒါပြောတာဒါပေမဲ့တခုပဲရှိတာပေါ့နော် data ဘယ်လောက်ထိမှန်တယ်လဲပေါ့လေအဲ့ဟာတော့ပြောလို့ရတာပေါ့နော်ဆိုဘယ်သူတွေကသွားပြီးတော့အစစ်ခံနေတာလဲစေယုံမှာရှိတဲ့လူတွေကိုစစ်နေတာလားဆိုတော့အဲ့အပိုင်းနေအချက်လက်တွေတော့မူတည်တာပေါ့နော်ဆိုတော့ဟို90အယောက်90 positive ဖြစ်တာဒီအယောက်9000စစ်လို့90ပြော positive ဖြစ်တာနဲ့အယောက်တရာမှာ90 positive ဖြစ်အယောက်တရာကိုစစ်ပြီး90 positive ဖြစ်တာကတော့နည်းနည်းတော့ကွာတော့ပေါ့နော
်ဟုတ်ကဲ့အဲ့တော့ဆရာဟိုတကယ်တမ်းကျတော့ကုလသမဂ္ဂတို့ပေါ့နော်တကယ်နိုင်ငံတကာအဲ့လိုအဖွဲ့တွေကနေပြီးတော့ဒါနဲ့ပတ်သက်ပြီးသူတို့သတိပေးထားတာရှိရယ်ဘာဖြစ်လို့ဆိုတော့မြန်မာနိုင်ငံမှာဒီစစ်တပ်ကနေပြီးတော့ဒီကျမကြီးဝန်ထမ်းတွေတိုက်ခိုက်တာနောက်ပြီးတော့ဒီစေယုံတွေမှာဝင်ရောက်ဆွဲတက်ဆွဲတာမျိုးပေါ့နော်နောက်စေယုံတွေမှာလည်းသူတို့ဝင်ရောက်စီးနှင်းတာတွေအဲဒါတွေလုတ်တဲ့ပုံမှာနောက်ဆက်တွဲအကျိုးဆက်တွေဖြစ်လာနိုင်တဲ့အနေအထားရယ်နောက်ပြီးခု COVID-19 ကူးစက်မှုကိုလည်းတွားပြီးတော့ဆိုးကျိုးတွေတက်ရောက်လာမယ့်အနေအထားဆိုပြီးတော့သူတို့သတိပေးထားတာရှိပါတယ်ဆိုတော့အခုဒီလိုမျိုးမြန်မာနိုင်ငံမှာအခုကိုဗစ်ပိုးတွေထပ်ပြီးတွေ့ရှိလာတဲ့အပေါ်မှာကောတကယ်ပဲစစ်ကောင်စီဘက်ကနိုင်နိုင်နင်းနင်းထိန်းချုပ်နိုင်မယ်လို့မြင်ပါလားရှင
်ဆိုတော့အမိုင်example တခုပြောရလို့ရှင်ပေါ့နော်ကျွန်တော် US ဆိုပဲစဉ်းစားကြည့်တာပေါ့နော်ဒီယောဂါတခုကိုထိန်းချုပ်ဖို့အတွက်ဆိုလို့ရှင်ပညာရှင်ဆိုတာလိုပါတယ် okay ဘာဖြစ်လို့လဲဆိုတော့ပညာရှင်မရှိဘဲနဲ့လှုပ်လို့ရတဲ့ဟာဆိုတော့တော်တော်လေးကိုခက်ခဲပါလေပြ။ဆိုတော့အခုအချိန်မှာဟိုဘယ်လိုခေါ်မလဲ။အရင်တောင်ဆန်းစုကြည်လို့ဆိုရလက်ထက်တုန်းကဆိုလို့ရှိရင်အမေတောင်ဆန်းစုကြည်ပြောတဲ့စကားလုံးကိုလူအများစုကလက်ခံတယ်။ Okay အခုအချိန်မှာတယောက်ယောက်ထွက်ပြီးတော့ပြောကြည့်ပါလား။ဘယ်လိုဘယ်နှစ်ယောက်လက်ခံမလဲဆိုတာရှိတယ်။ Okay ဆိုတော့ဒါဒီအပိုင်းကတစ်ပိုင်းပါတယ်ပေါ့နော်။ဆိုတော့လူတွေအကုန်လုံးမှာ against ဆိုတဲ့ဟာတခုဖြစ်နေတယ်။ဘာကြောင့် against ဖြစ်တယ်လဲဆိုတော့သူတို့အသီးဆုံးပါပဲ။ဒါတွေကတော့ဟုတ်ပြီလား။ဆိုတော့အမချုံငုံပြီးတော့ပြောရလို့ရှင်ထိမ့်နိုင်မလားဆိုတဲ့ဟာဟိုဆိုလို့ရှင်တော့လူတွေကြားထဲမှာတော့ဒီ health education ဆိုတဲ့ information တခုကတော့ရကြပါပြီ။ဘာဖြစ်လို့လဲဆိုတော့ဒီ information ရထားတဲ့အတွက်ကြောင့် mask ကျွန်တော်ဒီဇာနာပြတဲ့အချိန်မှာလည်း mask နဲ့တက်ကြပြီးတော့ပြကြတယ်ဆိုတော့ကျွန်တော်နားလည်တဲ့လောက်လွန်ခဲ့တဲ့တစ်လခွဲနှစ်လအတွင်း up to 4လရှိပြီပေါ့နော်ဒီ3လအတွင်းမှာဟိုဒီပြည်မနိုင်ငံမှာ cases အနေလမ်းပေါ်မှာထွက်လာတာတော့မှဒီလိုမျိုးကိုဗစ်ကမထွက်လာတာတွေ့လို့ရှိသည်မဖြစ်လာဘူးပေါ့လေဆိုတော့ပြောလို့ရပါတယ်ဒီနာနိုင်ငံတွေမှာမဖြစ်သေးတဲ့အကြောင်းလည်းဖြစ်နိုင်ပါတယ်ပေါ့လေဆိုတော့ခြုံပြီးတော့ပြောရလို့ရှိရင်တော့ဒီပြည်သူလူထုတွေမှာသူ့ဟာသူတတ်နိုင်တဲ့ဟို health education ပေါ့နော်ကျမရဲ့သိပညာရှိနေပြီးသားပါသူတို့ကသူတို့ထိမ့်ပါလိမ့်မယ်ဒါပေမဲ့ဟိုကျမရဲ့ဝန်ကြီးကနေအခုပြောလို့တော့သူတို့လိုက်နာမှာမဟုတ်ပါဘူးကျွန်တော်ထင်ပါတယ်နောက်တစ်ခုကလည်းဒီလက်ရှိပေါ့နော်ဟိုဒီကောင်းဆောင်ပိုင်းကလာပြီးပြောလို့ရှင်ပို့တော်ဆိုပါပါလိမ့်မယ
်ဟုတ်ကဲ့အဲ့တော့ဒီလိုစစ်ကောင်စီကအခုလက်ရှိမြန်မာနိုင်ငံမှာလဲအာဏာသိမ်းထားတယ်နောက်အခုကျမကြီးဝန်ထမ်းတွေရဲ့အနေထားမှာလဲဟိုယာနဲ့ချီပြီးတော့ဆရာဝန်ဆရာမတွေဆရာဝန်တွေကိုသူတို့ဟိုဖမ်းဝင်ရန်တွေထုတ်ထားတယ်ပေါ့နော်ဆိုတော့စေယုံတွေမှာလည်းလူတွေကကောင်းကောင်းသွားလို့မရဘူးဆရာဝန်တွေလည်းမရှိကြဘူးဆိုတော့အနေအထားတွေမှာအခုဒီယောဂါ COVID-19 ကူးစက်မှုနဲ့ပတ်သက်ပြီးတော့လူထုအတွက်ကကာဝယ်ဖို့ကဘယ်လိုမျိုးနည်းလမ်းတွေကအကောင်းဆုံးဖြစ်မလဲရှင
်ဆိုတော့ကျွန်တော်တို့ခုနားလေတဲ့အပိုင်းတွေအများကြီးရှိလာတာပေါ့နော်နံပါတ်1တစ်ချက်ကတော့လူငယ်တဲ့ရပိုင်းတွင်းကပဲပြောပါတယ်ဥမာလေမြန်တွေဥမာတွေ့ပါတယ်ပြန်ပြီးတော့ကိုတော်တော်လေးကို local air flight တွေပြန်ပြီးဖြစ်လာတယ်ပေါ့လေဆိုတော့ short air flight လို့ဟာမျိုးမှာတော့မှကုဝေချန်စာတော်တော်လေးတော့နည်းတယ်လို့ပြောကြတယ်ပေါ့နော်အမအခုလည်းသိပါတယ်ကျွန်တော်ဆိုလည်းဒီလွန်ခဲ့တဲ့နှစ်လအတွင်းမှာဆိုလို့ရှိရင်တော့ around about 2 visit လောက်ကျွန်တော် flight စီးပြီးတော့သွားခဲ့တာရှိတယ်ပေါ့လေဆိုတော့ကျွန်တော် flight တွေမှာဆိုအပြည့်ပါအမတို့တခုမှမလွတ်ဘူးတို့တယောက်နဲ့တယောက်ချားတာလည်းမရှိဘူးပေါ့နော်ဒါပေမဲ့ flight ထဲမှာကျွန်တော် mask ပြထားရတယ်ပေါ့တဘောကတော့လေဆိုတော့တဘောတစ်ခုကတော့ ဒီ US မှာတော့နည်းနည်းလေးတော့ပွာတော့ပေါ့မှာလေပေါ့ဆိုတော့တော်တော်များ vaccination အလည်းရတယ်ဒါပေမဲ့လုံခဲ့2လ3လအတွင်းမှာ vaccination တလောက်ထိမရသေးပါဘူးဆိုတော့ကျွန်တော်တို့တက်ကတော့မဆိုဝင်ကြတယ်ပေါ့နော်ဘယ်ဟိုပဲသွားသွားအပြင်ပဲသွားသွား you know 6ပေခွာလို့နေတယ်ရနိုင်တဲ့ condition တွေဆိုတော့အခုတပြေးပြေးတစ်ခုပြီးတစ်ခုမှတို့လည်းတွေ့ပါတယ် shop ပေါ်လာတယ်ပေါ့နော် restaurant တွေဖွင့်ပေးလာတယ်ဒီလိုမျိုးတွေဖြစ်လာကြတယ်ပေါ့လေဆိုတော့ခြုံငုံပြီးပြောရလို့ရှိရင်တော့လူတွေမှာပုံအရင်တော့သိထားတဲ့အတိုင်းပဲ mask လုပ်ထားလို့ရှိရင်တော့ဒါကတော့တတ်တာပါတယ်ကျွန်တော်တို့ N95 ရေလို့မဟုတ်ပါဘူးရိုးရိုးတန်းတန်း surgical mask ဝတ်လို့ရှိရင်တော့လမ်းသွားလမ်းလာတွေအနေနဲ့အနေထားရတော့ကိုယ့်အကိုကာကွယ်နိုင်ပါတယ်နောက်တစ်ခုကတော့လက်ဆေးရပါတော့ဟိုဆက်ပြန်တဲ့လက်ဆေးခြင်းမဖြစ်ဖြစ်ကျွန်တော်တို့ဒီဟိုကျွန်တော် hand sanitizer တွေဖြစ်တဲ့ alcohol based hand sanitizer တွေပေါ့နော်လက်ကိုလုပ်တဲ့ဟာတွေအများကြီးရှိပါတယ်အခုကတော်တော်များများနိုင်ငံတိုင်းမှာပေါ်ပေါ်လောလောရနေကြပါပြီဆိုတော့ဒါတွေနဲ့လှုပ်ခြင်းအပြင်ကတော့ကျွန်တော်ထင်ပါတယ်အဓိကကတော့ဟိုကိုယ်စီမှာယောဂဖြစ်တယ်လို့တန်ရာရှိရင်တော့စစ်လို့ရနိုင်တဲ့အနေအထားရှိရင်တော့စစ်ကြည့
်ဒါကတော့နယူးယောက်မြို့ Wyckoff Heights ဒုစေယုံအုပ်လဲဖြစ်တယ်နောက်ကုဆက်ယောဂအထူးကုဆရာဝန်ကြီးလဲဖြစ်တဲ့ဒေါက်တာဇေယျတက်ကို Skype ကနေဆက်သွယ်နေမြန်ခဲ့တာပါရှင
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်အဖြစ်နဲ့ VOA ပေးတက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းတော်ကို Facebook စာမျက်နှာကနေပြီးလွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းတော်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းတော်ဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီး email သတင်းတော်တောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တစ်နေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေပတ်သက်လို့လည်းဝေဖန်အကြံပေးကြဖို့ဖိတ်ခေါ်ပါရစေ။အခုတော့ဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ငကိုကလေးကတိတ်လွတ်လပ်မှုမရှိခဲ့တဲ့မြမမီဒီယာလောကဟာစစ်အာဏာသိမ်းပြီးချိန်ကစပြီးပုံမှုအခက်အခဲကြုံလာရပါတယ်။မီဒီယာကိုချိန်ချောက်ထိန်းချုပ်တာဟာဘယ်သူတွေအတွက်ဘလို့အကျိုးသက်ရောက်မှုရှိနိုင်မလဲ။ဦးကျော်စံသားကိုမတ်တိန်ကီထိုက်ကမေးမြန်းထားပါရစေ။
မင်္ဂလာပါရှင့်အငယ
်မင်္ဂလာပါမသိကြီ
းဟုတ်ကဲ့အငယ်ဒီတစ်ပတ်မှာတော့ဒီမီဒီယာတွေမြန်မာနိုင်ငံတဲကမီဒီယာတွေကြုံနေရတဲ့အခက်အခဲအခြေအနေနဲ့ပတ်သက်ပြီးတော့အရင်ဆုံးမေးချင်ပါတယ်အငယ်ဒီအာဏာသိမ်းပြီးတဲ့နောက်မှာမီဒီယာတွေကြုံနေရတဲ့အခြေအနေဇိုးကြီးအတိုင်းအတာကဘယ်လောက်များဆွနေပါပြီလဲအငယ
်အရင်ကလေးကစိတ်မကောင်းခဲ့တဲ့အခြေအနေဟာအခုအများကြီးပိုဆိုးသွားပါတယ်ဆရာနဲ့မသိခင်ရတဲ့မြန်မာနိုင်ငံရဲ့မီဒီယာအခြေအနေဟာအဲ့ကောင်းလာတော့မဟုတ်ပါဘူးမီဒီယာသမားတချို့ဟာအကြီးညိုပြည့်စုံမှုကြောင့်ဒီယူခံရတာတရားတပောင်ရင်ဆိုင်နေကြရတယ်အများကြီးရှိခဲ့ပါတယ်ဒါပေမဲ့အဲ့လိုမကောင်းတဲ့အခြေအနေနေပြီးတော့အခုဆိုရင်ဆိုးရွားတဲ့အခြေအနေတွေရောက်ရှိတော့ပြီဖြစ်ပါတယ်ဘယ်လောက်ဆိုးသလဲဆိုရင်သတင်းသမားတွေမီဒီယာသမားတွေအတွက် NBA ရောက်လာတဲ့အထီးဖြစ်ပါတယ်ဆိုရင်ရတဲ့အခြေအနေပါမီဒီယာတိုက်တချို့အပိတ်ခံရတယ်သတင်းသမားတချို့ဟာတိုင်းပြည်ထဲမှာမနေရဲပဲနဲ့ထွက်ပြေးနေရတယ်ဖမ်းဆီးခံထားရတယ်အများကြီးရှိပါတယ်မြန်မာနိုင်ငံသားသတင်းသမားတွေမကနိုင်ငံသားတွေကိုလည်းဖမ်းတယ်ဂျပန်သတင်းထုတ်ကတော့ဒါပတ်စံမျက်နှာကြောင့်ပြန်ပြီးလွှတ်ပေးလိုက်တဲ့ငွေမျက်နှာကြောင့်ဆိုတော့တတော်ကိုဆူရနေတဲ့အခြေအနေလို့ပြောရမှာဖြစ်ပါတယ်မသိဘူ
းအဲ့တော့ဒီအာနာသိမ့်ပြီးတဲ့နောက်ပိုင်းမှာတက်မတော်ဘက်ကအတော်လေးမီဒီယာတွေအပေါ်မှာဖိနှိပ်နေပါတယ်ဒါကဘိုင်းရှိရွယ်ချက်နဲ့ပြစ်မှတ်ထားပြီးတော့နှိပ်ကွနေရပါတယ်ရှင်ကဲ
တခွန်းနဲ့အတူဆုံးပြောရင်ကြောက်လို့ဖြစ်ပါတယ်သူကမီဒီယာတွေကိုကြောက်တယ်မီဒီယာတွေကိုဘာကြောင့်ကြောက်တယ်လဲမီဒီယာတွေကအမှန်ကိုပြောတယ်ဆိုတော့ဒီစစ်အာဏာသိမ်းထားတဲ့စစ်ကောင်စီကတရားဥပဒေကိုမလင်းတပတ်လုတ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ပြီးတော့ဖွဲ့စည်းပုံနဲ့အညီတက်လာတယ်ဆိုတော့ပြောတယ်လူလူရဲ့ဆန့်ကျင်မှုကိုဒီအထိမျောလင်းခဲ့ပုံမရဘူးသူတို့ထိမ့်မနိုင်သိမ်းရတဲ့အထိလူတွေကပုံစံမျိုးမနဲ့ဆန့်ကျင်လာကြတယ်ဆိုတော့အဲ့ဒီဟာကိုသူတို့ရင်ဆိုင်လို့မရဘူးဆိုတော့ဒီအခြေအနေကိုမီဒီယာတွေကပြောတယ်အဲ့ဒီအမှန်တရားကိုဆိုတော့ဒီအမှန်တရားနဲ့ရင်ဆိုင်မှာသူတို့ကြောက်တယ်မီဒီယာကိုကြောက်တယ်အဓိကအဖြစ်ဒါကြောင့်သူတို့ဟာ นี่ก็นี่จริงผิดแท้สินเนาะอํานสงมาเว้ยครับเนี่ยโอเคရှင်เอ้อตรุยีย้วยเจ็กก็ย่อป้องหยอดบาดล่ะตรุยีย้วยได้อันใดตาที่ย่อยัดละย่อผิดลาบาดล่ะရှင်อังเกเจนเราอมีเนาะไม่ผิดละท่านครับปูบี้ซูย่อต่อไปสรุปว่าดีอํานเตียะโพ้งกวยทาจริงอาภิญ လူတွေကမသိဘူးသူတို့လုပ်နေတာတွေကိုကမ္ဘာနိုင်ငံတွေကသူတို့လုပ်နေတာတွေဘယ်လောက်ဆိုရဲဆိုတာမသိဘူးဆိုတော့သူတို့သိခါအတော်လေးတက်နေလိမ့်မယ်လို့မျှော်လင့်တယ်သို့သောမီဒီယာတွေကလို့ဆိုးဆိုးရနှိတ်ကိုလိုက်တဲ့အတွက်ကြောင့်သူတို့ရဲ့အိမ်မေးပုံရိပ်ဟာပိုမိုးတို့ရာကြာစင်းသွားပါတယ်ဆိုတော့တိုင်းပြည်မှာဖြစ်နေတာတွေကိုသူတို့မီဒီယာတွေကနှိတ်ကိုလည်းပဲနိုင်ငံတကာကတော့ပုံစံမျိုးမျိုးနဲ့သ ောင်သူတို့ရဲ့ညီမညက်မအောင်မြင်ဘူးလို့ပဲကျွန်တော်ယူဆပါတယ်မသိဘူ
းဆရာမနိုင်ငံတဲမှာမီဒီယာတွေဟိုအတိုင်းအတာတစ်ခုထိလွတ်လွတ်လပ်လပ်လှုပ်ခွင့်ရတဲ့တက်တန်းကလည်းအတော်လေးနှုတ်ပါသေးတယ်ဆိုတော့မီဒီယာတွေကဟိုမခိုင်မာသေးတာကရောဒါပြဿနာတစ်ခုများဖြစ်နေပါသလားရှင်ဒီအခြေအနေမှာ
မခိုင်မာတာလည်းအရေးကြီးတဲ့ပြဿနာတစ်ခုပါပဲဘာကြောင့်လဲဆိုတော့ဒီအသာအစိုးရဘူရဲပုံမှန်လည်းပြန်သူတို့ကလည်းမီဒီယာခိုင်မာအောင်မှမလုပ်ပေးခဲ့တာကိုအခုသူတို့အခက်ကြုံရတဲ့အခါမီဒီယာကိုသူတို့သိအောက်ကိုရပါတယ်အောက်ထားလာတယ်သို့သော်လည်းမီဒီယာဟာသူတို့ကိုယ်ထက်ကခိုင်မာအောင်မလုပ်ပေးခဲ့ဘူးလေသူတို့ခင်မာလည်းပဲမီဒီယာဟာသိပြီးတော့အမှန်တရားကိုဒေရိုးပြောခွင့်ရခဲ့တာတော့မဟုတ်ဘူးလို့ပြောပါလိမ့်မယ်ကျွန်တော်အစောပိုင်းမှာပြောခဲ့သလိုပဲ
ဆိုတော့လက်ရှိအခြေအနေမှာကဒီတက်မတော်ဘက်ကလည်းအတော်လေးနှိမ့်ကွနေပါတယ်အင်ကဲဆိုတော့ခါရောက်တော့ဒီမီဒီယာတွေအနေနဲ့ဒီတက်မတော်ဘက်ကပဲဟိုဘက်လိုက်ပြီးတော့ဟိုရက်တီရမလားဒါမှမဟုတ်လဲဒီဆက်အနာသိမှုစန့်ကျင်တွန်းလှန်နေသူတွေဘက်ကပဲဟိုရက်တီလိုက်တင်သလားတစ်ဖက်ဖက်မှာပြက်ပြက်သားသားရက်လိုက်လို့ရောတင့်တော်ပါသလားအင်ကဲ
ကျွန်တော်အမြင်ကတော့မီဒီယာဟာဘက်လိုက်ခြင်းနဲ့ဘက်ကိုသူတို့လိုက်နိုင်ပါတယ်သူတို့သဘောထားပဲဒါပေမဲ့လည်းအမှန်တရားကိုတော့အခြေခံမယ်အချက်လက်ကိုတော့အမှန်တိုင်းပြောမယ်အချက်လက်ကိုတော့ fabricate ဒါတိုးချက်ပုံကြီးချက်ပြီးတော့လုတ်ကြံချက်ထွင်ပြီးတော့တမင်တကာတော့လုံးမပြောနဲ့ဖြစ်နေရင်ဖြစ်နေတဲ့အတိုင်းပြောပါအဲ့ဒီပေါ်မှာ refund သုံးသက်တာကတော့တစ်ပိုင်းလို့ကျွန်တော်ပြောချင်ပါတယ်မီဒီယာဘက်လိုက်မှုဆိုတာလည်းပဲဒီနိုင်ငံမှာလည်းပဲဟို republican ဘက်ပါတဲ့မီဒီယာ democrat ဘက်ပါတဲ့မီဒီယာဆက်တင်ရှိရတာပဲသူတို့ဆန္ဒနဲ့သူတို့ရက်တည်သို့တော်လည်းပဲသူတို့ဟာအခြေခံအချက်လက်ကိုတော့မှန်းအောင်ပြောရမှာဖြစ်တယ်ဒါအဖြူအမဲလို့တော့ပြောလို့မရဘူးဆိုတော့မြန်မာနိုင်ငံမှာလည်းအခုလည်းပဲအနာပိုင်တွေကဖန်တီးထားတဲ့မီဒီယာတွေသူတို့ဘက်ကိုလိုက်ပြောနေတဲ့မီဒီယာတွေလည်းကြားပါတယ်ဒါဥရကျွန်တော်ကတော့အပြစ်လို့တော့မပြောလို့ဘူးသူတို့လည်းပဲသူတို့ရဲ့ရက်တည်ခြင်းနဲ့သူတို့ရက်တည်နိုင်တယ်သို့တော်လည်းပဲအမှန်တရားကိုတော့အခြေခံပြီးတော့သုံးစားမှဖြစ်တယ်အချက်လက်ကိုတော့သူတို့အမှန်တိုင်းပြောမှဖြစ်ပါတယ်ခင်ဗျာအဓိကအဲ့ဒါအရေးကြီးဆုံးလို့ထင်ပါတယ်
ဟုတ်ကဲ့ရှင်အဲ့ဒီမှာလဲအန်ကယ်ဒီမလွဲမသွေကြုံရတာကဒါလူလူရဲ့မချစ်မရဲဖြစ်မှုလို့မြတ်ပြောလို့ရမလားမသိပါဘူးမီဒီယာတွေဟာသူတို့လူလားသလိုမဖော်ပြမတင်ပြဘူးဆိုလို့ရှင်လေဒါဟိုဘက်ဒီဘက်ဝေဖန်ဆဲဆိုတိုက်ခိုက်တာတွေကဒါမီဒီယာသမားတွေကြုံတွေ့နေရတော့ဒီလူလူရဲ့သဘောထားကရောမီဒီယာလွတ်လပ်ခွင့်အပေါ်မှာဘလောက်အရေးပါပါသလဲဘလောက်စကားပြောပါသလဲရှင
်သူအရေးကြီးပါလေတကယ်တော့အမှန်တရားဆိုတာခါးသီးပါတယ်လူတိုင်းဟာလက်မခံနိုင်ပါဘူးလူလူကိုယ်၌ကတစ်ဖက်ဖက်ကိုပါနေရတဲ့အခါမှာကိုယ်ပဲနဲ့အိုင်ဒီယာအယူဆချင်းမတူတဲ့မီဒီယာကိုဆဲကြမှာပဲကျွန်တော်တို့မကြခဏကြုံရတဲ့အတိုင်းပါပဲမသိဘူးဒါပေမဲ့ဒီညမှာကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ VOA ရဲ့တီထောင်ငါးရကလေးကပြောလာခဲ့တဲ့စကားတစ်ခုပါပဲကျွန်တော်တို့ကတော့တိုင်းပြည်အတွက်ကျွန်တော်တို့ကောင်းတဲ့သတင်းဖြစ်ရင်ဖြစ်မယ်မကောင်းတဲ့သတင်းလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့အမှန်ကိုတော့ပြောမှာပဲတိုက်တံမတိုက်တာကတော့သူတို့ရဲ့အပိုင်ဖြစ်ပါတယ်အခုဆိုလို့ချင်းမြန်မာနိုင်ငံမှာဆိုလို့ချင်းဝေဖန်တဲ့ဆုတ်ချတဲ့အစင်းမဟုတ်ဘူးဆဲဆူမိုက်မိုက်ရိုင်းရိုင်းကိုဆဲဆူကြတာပါပဲသူတို့ပြောဆိုပိုင်တွင်သူတို့ဆဲခြင်းလဲဆဲပိုင်တွင်ပေါ့လေဆဲပါလေလို့ပဲကျွန်တော်ကခံယူပါတယ်အရေးကြီးတာကကျွန်တော်မီဒီယာသမားတွေအရေးကုန်ထူဖို့ပဲအရေးကြီးတယ်မီဒီယာသမားပီစာကိုမီဒီယာသစ္စာရှိကိုအမှန်တရားပေါ်မှာသစ္စာရှိကိုအဓိကအဖြစ်အချက်လက်နဲ့ပတ်သက်တဲ့အမှန်တရားကိုကျွန်တော်အခြေခံမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့အကဲအဲ့တော့အခုဆိုလို့ရှိရင်ဒါအနာသိမ့်ထားတဲ့စစ်တပ်ကဒါမီဒီယာတွေအပေါ်မှာအတော်လေးကိုပြင်းပြင်းထန်ထန်ဖိနှိပ်နေပါတယ်ဆိုတော့ဒီအနာသိမ့်မှုမတိုင်ခင်နဲ့အစောပိုင်းကာလကလောက်မီဒီယာတွေလုံခြုံခွင့်မရတော့ပါဘူးဆိုတော့ပြည်သူတွေအတွက်ရောဒါဟာညံ့နာမှုများဖြစ်လာပါပြီလားရှင
်ညံ့နာပါတယ်မီဒီယာတွေကသာမရေးရတော့ဘူးဆိုရင်ပြည်သူတွေဟာအမှန်တရားကိုပဲသိခွင့်ရအောင်လဲဆိုတော့အခုမီဒီယာတွေကိုပိတ်ပင်လိုက်တယ်မီဒီယာတွေလွတ်လွတ်လပ်လပ်ပြောခွင့်မရှိတဲ့အတွက်ကြောင့်ပြည်သူတို့ကဘယ်အချက်လက်ကို မိခိုးပြီးတော့သူတို့ဆုံးဖြတ်ကြမှာလေမူတီးပြီးတော့ဆုံးဖြတ်ကြမှာလေသူတို့တည်းလည်းပဲအခက်ခဲကြုံပါလေဒီညမှာတစ်ဆက်တည်းပြောချင်တာကမီဒီယာကိုပိတ်ပင်ခြင်းဒီမီဒီယာလွတ်လပ်ခွင့်ကိုပိတ်ပင်ခြင်းဒီလူလူသားလည်းဆုံးရှုံးတာမဟုတ်ပါဘူးအာဏာပိုင်ကြီးလည်းဆုံးရှုံးတာပဲအဲပွင့်လင်းတဲ့မီဒီယာတွေမရှိဘူးဆိုရင်သူတို့ပြောတာဘယ်သူမှမယုံဘူးဆိုတော့သူတို့ဟာအမှန်တကယ်လုတ်ပြီးအောင်တော့ကဲမှန်ရကိုပြောပါမယ်ဆိုတော့သူတို့စကားကိုဘယ်သူယုံမှာလဲဆိုပွင့်လင်းလွတ်လပ်တဲ့မီဒီယာမရှိရင်ဘယ်လို့မှမယုံနိုင်ကြဘူးသူတို့လည်းဆုံးရှုံးတာပဲသူတို့စကားကိုပြည်တွင်းမှာလည်းနားပေါအောင်ပြောနိုင်ဘူးနိုင်ငံတကာကိုလည်းပဲသူတို့နားပေါအောင်ယုံကြည်အောင်ဒီမီဒီယာဆင့်ပြောမှာဖြစ်တယ်ဒီမီဒီယာလက်နက်ကိုသူတို့အဆုံးချတ်နိုင်ဘူးရန်တရားကိုအဆုံးချတ်နိုင်ဘူးဆိုတော့ပြည်သူလူထုဆုံးရှုံးသူတို့အာဏာပိုင်တွေလည်းဆုံးရှုံးတယ်လို့ပြောမှဖြစ်ပါတယ်မသိဘူ
းဟုတ်ကဲ့ thank you အဲ့တော့ဒီမြန်မာနိုင်ငံမှာကြာမီဒီယာဖိနှိပ်မှုဟာအဆက်ဆက်ဖြစ်လာပါပြီပိုပြီးပိုပြီးလည်းပြင်းထန်လာနေပါတယ်ဆိုတော့ဒီမီဒီယာဟာဒီမြန်မာနိုင်ငံမှာစရုပ်ထမန္တိုင်ဆိုတဲ့နေရာကိုရောက်လာနိုင်ပါအောင်မလားရှင်ဖြစ်လာနိုင်ပါအောင်မလား
thank you ဟာဘယ်လမ်းဝေးပါလဲမီဒီယာဟာစရုပ်ထမန္တိုင်ဆိုတာဟာတကယ်တော့ဒီမိုကရေစီနိုင်ငံတွေအတွက်ပြောတဲ့ကိစ္စသာဖြစ်ပါတယ်ဒီမိုကရေစီနိုင်ငံတွေမှာအစိုးရမန္တိုင်၃ရရှိတယ်တရားစီရင်ရေးဥပဒေပြုရေးစီမံခန့်ခွဲရေးပေါ့လေအုပ်ချုပ်ရေးစသဖြင့်အပိုင်၃ပိုင်းရှိတယ်ဆိုတော့မီဒီယာကဒီ၃ပိုင်းလုံးကိုသူတို့ထိန်းကုတ်ပေးတယ်ကြီးနှိုင်းပေးတယ်စောင့်ကြည့်ပေးတဲ့အတွက်ကြောင့်သူတို့ရုပ်ထမန္တိုင်လို့တင်စားပြီးတော့တချို့ကအသေးပဲဖွင့်ရပါတယ်တခြားသောအသေးပဲဖွင့်ဆိုချက်တွေလည်းရှိတာပေါ့ဥပမာအဖြစ်ဒါပြည်သူလူထုရဲ့အယူအဆကိုဒီဆောက်ဖို့အတွက်မီဒီယာကပံ့ပိုးပေးတယ်မီဒီယာပေါ်မှာအခြေခံပြီးတော့မီဒီယာတွေရဲ့ပေးပို့တဲ့သတင်းချက်လက်တွေပေါ်မှာအခြေခံပြီးတော့ပြည်သူလူထုကဒီမူဝါဒနဲ့ပတ်သက်တဲ့အယူဆတစ်ခုကိုသူတို့ဖန်တီးလာတယ်ဖော်ထုတ်လာတယ်စသဖြင့်ပေါ့လေအဲ့လိုမျိုးကြောင့်လည်းပဲဒါမီဒီယာဟာသိအရေးပါတယ်မန္တန်ကြီးတရားဖြစ်တယ်လို့တင်စားပြီးပြောကြတာလည်းရှိပါတယ်ဒါပေမဲ့ဒီလိုဖြစ်ဖို့အတွက်ကတော့မီဒီယာကိုတံပိုးထားတတ်ဖို့စိတ်လိုပါတယ်အာဏာပိုင်တွေကတံပိုးထားလို့ပြည်သူလူထုကလည်းတံပိုးထားဖို့စိတ်လိုပါတယ်ဒီမိုကရေစီနိုင်ငံကြီးတွေမှာတော့အစိုးရကမူဝါဒအစ်စ်သူတို့ရဲ့သဘောထားတွေကိုပေါ့ဆုံးပြည်သူလူထုကိုချခင်းပြခြင်းလဲဆိုရင်မီဒီယာတဆင့်သူတို့ပြောပြတာပါပဲ။ဥပမာခိုးလုံက BBC မှာဆိုလို့ရှိရင် Mr. David Frost အခုတော့ဆုံးသွားပါပြီ။သူလက်ထက် Breakfast with Frost ဆိုတဲ့ program ကိုလုပ်ပါတယ်။တကယ်သတင်းအတွက်အရေးကြီးတဲ့ပုဂ္ဂိုလ်တွေ news maker တွေပေါ့ဝန်ကြီးချုပ်တို့လိုပုဂ္ဂိုလ်တွေနဲ့သူကမနေ့တိုင်းသတင်းနဲ့မနေ့တိုင်းတွေ့ဆုံပြီးတော့သူ interview လုပ်တယ်။အဲ့ခါမှာအဲ့တောင်စီပုဂ္ဂိုလ်တွေကလည်းပဲသူတို့ break လုပ်ချင်တဲ့သတင်းတွေကိုအဲ့ဒီအစီအစဉ်မှာကိုပြောထားလိုက်ကြပါပဲ။သိအရေးပါတဲ့အစီအစဉ်ဖြစ်ပါတယ်။ဟိုတုန်းကလုပ်ခဲ့တဲ့ဒါနမူနာတစ်ခုကိုကျွန်တော်ပြောတာဖြစ်ပါတယ်။ဆိုတော့ကျွန်တော်မြန်မာနိုင်ငံမှာကတော့အဲ့ဆိုရကတော့တောင်စီရဲ့ပုဂ္ဂိုလ်တွေပေါ့လေ news maker တွေရောမီဒီယာတွေကိုလောက်ထိယုံကြည်အားကိုးသလားပြည်သူလူထုကရောယုံကြည်အားကိုးသလားဆိုတာမျိုးအဲ့အစဉ်တိရောက်ဖို့ကတော့အတော်လေးခရင်နေဦးမယ်လို့ထင်ပါတယ်ခင်ဗျာ။သူတို့ပြန်အခုလိုနှိတ်ကိုခံရတဲ့အချိန်မျိုးမှာတော့အလွန်အလွန်ကိုအလံဝေးနေသေးတယ်လို့ပြောမှာဖြစ်ပါတယ်မသိနီ
ဥချော်စံသာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြကြတာပါရှင်ဆက်လက်ပြီးတော့ဒေါက်တာတန့်စောအပတ်စဉ်တင်ပြနေတဲ့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့စစ်ဘေးဒုက္ခသည်တွေရင်ဆိုင်နေရတဲ့ဝမ်ပြက်ဝမ်ရှော့ယောဂာနဲ့ပတ်သက်လို့တတိထားကာကွယ်နိုင်တဲ့အချက်အလက်တွေကိုတင်ပြထားပါတယ်။အခုဆိုရင်မိုးရင်းကာလရောက်လာတယ်လို့အထူးသဖြင့်စစ်ဘေးတိမ်းရှောင်နေရလို့တောထဲမှာလူအများကြီးသွားနေရချိန်မှာဘလို့အချက်တွေတတိထားသင့်ပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကတင်ပြထားပါတယ်ရှင်
ဒီရဲကိုဝင်ရောက်လာတဲ့အချိန်မှာတတိထားရမယ့်ယောဂတစ်ခုကတော့ဝမ်ပြဝမ်ရှော့ယောဂပဲဖြစ်ပါတယ်။အထူးသဖြင့်နေရက်ကိုဆွန့်ခွာပြီးတောတောင်ထဲမှာဆေးပေးရှောင်ရင်းလူများစုဝေးနေထိုင်ကြရတဲ့နေရာတွေမှာပို့ပြီးတတိပြကြရမှာပါ။ကျန်းမာရေးဆောင်ရှောက်မှုတွေနဲ့အလံဝေးကွာတဲ့နေရာမှာဖြစ်ရင်အသက်အန္တရာယ်နဲ့အလွန်နှီးဆက်တဲ့ဝမ်ပြဝမ်ရှော့ယောဂဟာဘလို့အကြောင်းတွေကြောင့်ဖြစ်နိုင်ပါသလဲလို့မေးကြည့်တဲ့အခါဒီမိုကရေစီကလင်းနစ်မှအထူးလေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာမေကအခုလိုရှင်းပြပါဗျာ
။မတန်ရှင်းတဲ့ရေမတန်ရှင်းတဲ့အစာအစာတွေကိုစားသုံးမိရလေပြီးတော့အရှင်းများတတ်တယ်အဲ့အပြင်ဝမ်အညစ်အကြေးတွေပေါ်မှာရှင်နေရလာနားရပေါ့နော်နားပြီးတော့အဲ့ရှင်နေရနေပြီးတော့အစာတောက်ကိုပြန်ပြီးတော့နားတဲ့ဟာကိုမှစားမိတဲ့အခါမှာလည်းဖြစ်တတ်တယ်ပြီးတော့မတန်ရှင်းတဲ့လက်နဲ့ပေါ့နော်ထိမိထားတဲ့အစာအစာတွေရေတွေကိုတောက်သုံးမိရနေလည်းဖြစ်နိုင်တယ်ပြီးလို့ရှိရင်ဟိုတန်ညောစာအညစ်အကြေးတုံးထားတဲ့တန်ညောစာတွေတုံးထားတဲ့ ဒီနန်လေးကိုစားတောင်းမိရတယ်လေကိုဆက်နိုင်တယ်ပြီးတော့အသားစင်းဟားစင်းစားမိရနိုင်တယ်မပြတ်ဝမ်းရှော့ဖြစ်လာနိုင်တယ်ပြီးတော့အသားငါးတွေကိုကောင်းကောင်းပေါ့နော်မချက်ဖက်နဲ့မကြက်တကြက်ချက်ပြီးတော့စားတာတို့ရလုံနေရဲ့အစားအစာတွေကိုစားမိရနိုင်တယ်တစ်ဆင့်ဖြစ်နိုင်ပါတယ
်ဝမ်းပြတ်ဝမ်းရှော့ယောဂါဟာယောဂါပုရိကြောင့်အထူးကဖြစ်ရလေရှိပြီးရေမြေအစားအသောက်ပြောင်းလဲကြောင့်လည်းဖြစ်နိုင်တယ်လို့သိရပါတယ်လူတွေအများကြီးစုဝေးနေထိုင်ကြရတဲ့အခါပဝန်းကျင်တန်ရှင်းရေးကိုအလေးထားကူးဆိုင်လုပ်ဆောင်ဖို့လွန်ရေးကြည့်ရဲလို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်တူဖြစ်သူဒေါက်တာဟိန်းထက်ကရှင်းပြပါပါတယ်
။နောက်တစ်ခုကတော့ traveler diary ပါဘော။ traveler diary ဆိုတော့ကျွန်တော်တို့ရေပြောင်းမြေပြောင်းမှာဥပမာ foreign နေသွားကြတယ်တနေရာနဲ့တနေရာကူးကြတယ်ဟိုအဲ့မှာရှိတဲ့ရေမြေနဲ့ဒါမှမဟုတ်ရေလို့စားတောက်လို့မတည့်တာနော်မတည့်တော့traveler diary ဆိုပြီးတော့ကျွန်တော်က one shot ဖြစ်တတ်တယ်ပေါ့နော်အဲ့တော့ food poisoning ပေါ့နော်နောက်တစ်ခုကတော့အဲ့ဒါကတော့ရေတို့တခြားအစားအစာတို့ပေါ့နော်အဲ့ဒါတွေကိုစားမိလိုက်လို့ဟိုအစာအဆိပ်ပင်ပေါ်တဲ့ပုံပေါ့ဒါလည်းအဖြစ်များကြပါပေါ့နော်အဲ့တော့နောက်ပြောရမယ်ဆိုရင်စစ်ဘေးရှောင်ဒေသတွေမှာအဓိကဖြစ်တဲ့ဟာကတော့အများဆုံးကတော့ဒီ acute diarrhea ရဲ့လာမယ်ပေါ့နော်တခြား food ပဲနေဇွန်နေပြားထိသွားရမယ်ဆိုလို့ရှိရင်ကတော့သူကဟို traveler diarrhea ပုံမှန်မျိုးနဲ့သွားရတယ်နောက်တစ်ခုကတော့ဟို food poisoning နဲ့သွားရတယ်အခါလေးရတော့ပူဆိုးသွားရင်တော့ dysentery လိုပုံစံမျိုးလည်းဖြစ်သွားတတ်တာနော်အဓိကဖြစ်စေတဲ့အကြောင်းရင်းတွေကတော့သူကတော့ overcrowded ပေါ့နော်ဟိုလူကြီးအဲ့နေရာမှာနေရာတိတ်တိတ်လေးမှာလူကြီးအများကြီးစုနေကြတော့ဒါဖြစ်လဲဆိုတော့ကျွန်တော်တို့ personal hygiene ခေါ်မှာပေါ့တကူရီတန်ရှင်းမှုအားနည်းရဲ့နော်အားနည်းတော့ညစ်ပတ်တယ်ပေါ့နော်အဲ့ဒီဟာတွေရဲ့အကြောင်းဖြစ်မယ်နံပါတ်1ကကြတော့သူက environmental contamination လို့ခေါ်မှာပေါ့အဲ့ဒီပတ်ဝန်းကျင်မှာရှိရေတို့အစားအစာတို့ညစ်ကြီးစွန့်လာတော့မတတ်တာသူတွေအများကြီးဖြစ်တယ်လို့နေကြတာဖြစ်တယ်ဆိုတော့အဲ့ဒါတွေကလည်းဟိုတန့်ရှင်းမှုကတော့အားနည်းမှာအဲ့ဒါလေးကြောင့်ဖြစ်တယ
်လူတွေအများကြီးစုဝေးနေထိုင်ကြရတဲ့အချိန်မှာဝမ်းပြဝမ်းလျှော့ယောဂါဖြစ်ပွားဖို့အခွင့်အရေးနည်းနိုင်တယ်များနည်းအောင်ဘလို့အချက်တွေကိုခရီးဆိုင်လှုပ်ဆောင်သင်ပါတယ်လေလို့မေးကြည့်တဲ့အခါဒေါက်တာဟိန်းထက်ကအခုလိုရှင်းပြပါလေ
ကျွန်တော်တို့ခုနကသူဖြစ်စေတဲ့အကြောင်းအရာတွေကိုကျွန်တော်တို့ကရှောင်ကျင်လိုက်မယ်ဆိုရင်တော့ဒါလိုက်နာမိတာဖြစ်သွားတယ်ပေါ့နော်အဲ့တော့နံပါတ်1အချက်ကျွန်တော်တို့ကအဲ့ဒီဒေတာတွေမှာတကူတန့်ရှင်းမှုကိုဦးစားပေးဆောင်ရွက်ကြမှာပေါ့နော်အဲ့ဒါကနံပါတ်1အချက်ပေါ့နောက်တစ်ချက်ကတော့ကျွန်တော်တို့ကဒီ environmental sanitation ခေါ်ပါမယ်ပတ်ဝန်းကျင်ကိုတန့်ရှင်းအောင်လုပ်ကြအဲ့ဒီနေရာမှာဘာတွေပါလဲဆိုရေပေါ့နော်သုံးတဲ့ရေရေကိုကျွန်တော်တို့အကျိုးချက်ပြီးမတောင်းနိုင်ဘူးမှာအနည်းဆုံး chlorine ခတ်ပြီးတော့လောက်ကြမယ်နော်အဲ့လိုမျိုးသုံးရမယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်တော့အခိုင်အလျောက်တော့ကျွန်တော်တို့ကပိုးမွှားနည်းမယ်ပေါ့နော်ပြီးတော့နောက်တစ်ခုကတော့အစားအစာပေါ့အဲ့ဒါကတော့ဟိုအစားအစာပြင်ဆင်တဲ့နေရာမှာနောက်တစ်ခုအစားအစာချက်ပြုတ်တဲ့နေရာမှာနောက်တစ်ခုဟိုကျွန်တော်တို့ဒီအစားအစာကိုထိမ့်သိမ့်နဲ့စားသုံးတဲ့နေရာမှာပေါ့နော်ဒီတန်ရှင်းမှုဦးစားပေးဆောင်ရွက်ကြမယ်ဆိုရင်လည်းဒါဝန်ပြုံဝန်ချိုးကြမယ်ပေါ့နော်နောက်တစ်ခုကတော့ဟိုရင်တို့ကြွက်တို့ပေါ့နော်ပိုးခတ်တို့ပေါ့နော်အဲ့ဒါဒီဒါမှမဟုတ်တခြားတိရစ္ဆာန်တွေအဲ့ဒီအားတွေကိုဒီအစားအသောက်နဲ့ထိတွေ့မှုကိုကျွန်တော်လျှော့ချမယ်ဟိုအဲ့ဒီအကောင့်တွေထိတွေ့မှုလျှော့ချလိုက်မယ်ဆိုလို့ရှိရင်ကျွန်တော်ကဝန်ပြုံဝန်ချိုးကာကွယ်ပေးကြရမယ်ပေါ့နော်အဲနောက်တစ်ခုကတော့ကလေးတွေပေါ့နော်ကလေးတွေဒါကတော့ကျွန်တော်တို့နိုင်ငံမှာတော့တိတ်ပြီးတော့ဟိုမရှိဘူးပေါ့နော်ဟိုသိပြီတော့မထုံးကားသေးပေါ့ router vaccine ဆိုတာရှိပါတယ် UK မှာတော့ဒါဒီတိန်းလေးထိုးတာနော်အဲ့ဒီခံမျိုးကိုထိုးထားလို့ရှိရင်ကလေးတွေမှာဆိုရင်အဲ့ဒါကကြော့ချပြီးသားရမယ်ပေါ့နော
်မိုးရသည့်အချိန်ခါကိုစတင်ရောက်ရှိလာပြီးဖြစ်တာကြောင့်ဝမ်းပြဝမ်းလျှော့ကဖြစ်စေနိုင်တဲ့နည်းလမ်းတွေကိုသတိပြုရှောင်ကြဉ်မှုအရေးကြီးတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပ
ါသက်စော်တင်ဆက်နေတဲ့လူထုနဲ့ကျမ်းမာရေးအစီအစဉ်ပါရှင်ဒီအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေနေ့ TV အစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါရရှင်ကျမတို့ VOA မြန်မာပိုင်းရဲ့နာနေခင်းအစီအစဉ်ကိုရုပ်သံတွေပါဖြည့်ဆွတ်တင်ဆက်နေပါတယ် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေကို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်။စာလုံးပေါင်းကတော့ burmese.voanews.com ဖြစ်ပါတယ်။ဒါအပြင် VOA မြန်မာပိုင်းကိုဆက်သွယ်လို့ရတယ်ဆိုရင်တော့ကျမတို့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုဆက်သွယ်ပြီးတော့ဝေဖန်အကြံပေးချက်တွေဒါမှမဟုတ်တေးသချင်းတွေကိုတောင်းဆိုလို့ရပါတယ်ရှင်။ကြာသပတေးနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေဓာတ်ရိုက်တင်ဆက်နေပါဗျ။အခုတော့ကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါရှင်။
အ
င်္ဂလာပါခုတစ်ပတ်အားကစားအစီအစဉ်မှာတော့ကိုပါအမေရိကဖလားဘောလုံးပွဲကိုကျင်းပဖို့ရပ်ပိုင်းလိုချမှအင်ရှင်နိုင်ငံပြောင်းလိုက်တာเชลซีကမန်စီးတီးကိုအနိုင်ရပြီးတော့ချန်ပီယံစ်လိဂ်ဖလားကိုဒုတိယအကြိမ်ရသွားတာနဲ့ဇီဒန်ရီယယ်မက်ဒရစ်အသင်းကနေဘာကြောင့်ထွက်လိုက်တယ်စတာတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာဥရောပချန်ပီယံစ်လိဂ်ဖလားဘောလုံးဖိုင်နယ်ကိုတော့ပေါ်တူဂီနိုင်ငံပေါ်တူမြို့မှာပြီးခဲ့တဲ့မေလ29ရက်နေ့ကကစားခဲ့ကြပြီးတော့အင်္ဂလန်ကချယ်ဆီနဲ့မန်ချက်စတာစီးတီးအသင်းတို့ဘောလုံးခဲ့ကြပါတယ်ဖိုင်နယ်မှာတော့မန်စီးတီးကပုံမှန်အတိုင်း4-3နဲ့ကစားခဲ့ပေမဲ့ရှီတန်းတိုက်စစ်မှုဆစ်ဆစ်နဲ့ကွင်းလယ်မှာအဖြတ်အားတန်တဲ့ကစားသမားတွေကိုမတုံးမဲ့အပြောင်းလဲတချို့ကိုလှုပ်ခဲ့ပြီးတော့ချယ်ဆီကတော့နောက်တန်း5ယောက်ကွင်းလယ်အဖြတ်2ယောက်နဲ့3-1ခံဆက်ထိုင်ချပြီးတော့တံမြန်တိုက်စစ်ကိုအားပြုပြီးတော့ကစားသွားခဲ့ပါတယ်။ဒီပွဲမှာမန်စီးတီးကဘောလုံးပိုင်ဆိုင်မှုအသာနဲ့ဖိကစားသွားပြီးတော့ချယ်ဆီကတော့ဂိုးသွင်းခွင့်နေပိုရပြီးမန်စီးတီးဂိုးပေါက်ကိုပိုပြီးတော့ချိန်ချောင်းနိုင်ခဲ့တယ်လို့ဆိုရမှာပါ။ဒီပွဲအတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ဂျာမနီလက်ရွေးစင်ဟာဗတ်စ်က43နှစ်မှာသွင်းခဲ့တာပါ။ကွင်းလေဘယ်ကျန်းကနေမေဆင်မောင့်ထိုးပစ်လိုက်တာကိုမန်စီးတီးနောက်တန်းပေါက်ထွက်သွားပြီးတော့ဟာဗတ်စ်ကမန်စီးတီးဂိုးသမားကိုလိမ်ပြီးတော့သွင်းယူခဲ့တာပါ။နောက်ပိုင်းမှာတော့နှစ်သင်းစလုံးဂိုးသွင်းခွင့်တွေရပေမဲ့ထပ်ပြီးတော့ဂိုးမသွင်းနိုင်တော့ပဲနောက်ဆုံးမှာချယ်ဆီကတကူးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။Champions League ဖလားကိုဆွဲလိုက်တာနဲ့ပတ်သက်ပြီး Chelsea အသင်းရဲ့ခေါင်းဆောင် Cesar Aspor Equator က
I said before yesterday I was proud to lead the team out but I wish to be prouder and you know of course you know to be
ကျွန်တော်မနေ့ကပြောခဲ့သလိုပါပဲကျွန်တော်အနေနဲ့ final မှာအသင်းခေါင်းဆောင်ဖြစ်ကစားရတဲ့အတွက်ဂုဏ်ယူပါတယ်ဒါပေမဲ့အခုလိုနိုင်ရပြီးအသင်းခေါင်းဆောင်ဖြစ်နေ Champions League ဖလားကိုဂိုင်မြောက်ခွင့်ရတဲ့အတွက်ပို့ပြီးတော့ဂုဏ်ယူပါတယ်ကျွန်တော်အသင်းသားတွေနိပညာအဖွဲ့တွေနဲ့အသင်းမှာရှိတဲ့လူတိုင်းကိုကျေးဇူးတင်ပါတယ်ဒီလိုမျိုး Champions League ဖလားကိုရတဲ့အတွက်ကျွန်တော်အရမ်းပျော်ပါတယ
်မက်ဆီဒီသင်းဟာဒီပွဲမှာအနိုင်ရဖို့အနေငယ်ပို့ပြီးတော့ရေပန်းစားခဲ့ပေမဲ့လည်းရှုံးသွားတဲ့အတွက်နီးပြဂေါ်ဒီယိုလာရဲ့ပွဲထွက်လူစည်းအပေါ်မှာမေကွန်းထုတ်တာလည်းရှိနေပါတယ်ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးဂေါ်ဒီယိုလာကတော့
I did the best in the selection I was last season against Olympique de Lyon like it was against PSG
No ni ne lo gao so yue che ka da ba pi ka de ya di dong ga Lyon ne bwe naw PSG lo Dortmund ne bwe di lo ba be bwe wo nai mu twe gao so yue ka da ba da hu ka za thama ri le ti ba de pi lo chano lo che swan pyan nai yin de ke gao na ba da mai prathama bai ma chano ne ne lu ka de dutiya bai ma lo ko gao ma le bwe ga lo chein ne ba khmyar pyo so lo be chano lo go thun kwe ti chu ya ka bi Chelsea naw dan ga ni ka za la ado ka ba de သူတို့လည်းဂိုးသွင်းခွင့်သိတော့မရခဲ့ပါဘူး။ဖိုင်နယ်တက်ဖို့ကကျွန်တော်တို့ရဲ့အိမ်မက်ပါ။ကျွန်တော်တို့ကြိုးစားခဲ့ပြီးပဲကံမကောင်းစွာရှုံးနေခဲ့ပါလေ။ဒါပေမဲ့ဒီနေ့နေ့မှာတော့နိုင်အောင်ကျွန်တော်တို့ပြန်ကြိုးစားမှာပါ
။ချယ်ဆီအသင်းဟာ2012တုန်းကလည်းတကြိမ်ဘူးဆွဲထားတာကြောင့်ဒါဟာချယ်ဆီအတွက်တော့ Champions League ကိုဒုတိယအကြိမ်မြောက်ရတာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးဒီနေ့နေ့မှာတော့ Real Madrid အသင်းကို Champions League ကလာ3နှစ်သက်တမ်းရအောင်လုပ်ပေးခဲ့တဲ့နီးပြဇီဒန်ဟာရီယယ်မက်ဒရစ်အသင်းနဲ့လမ်းခွဲလိုက်ပါပြီ။ရီယယ်အသင်းဟာဒီနှစ်ဘောလုံးရာသီမှာချန်ပီယံလိဂ်မှာဆီမီဖိုင်နယ်ကထွက်ခဲ့ရသလိုလာလီဂါမှာလည်းမြို့ခံပြိုင်ဘက်အက်သလက်တီကိုမက်ဒရစ်ကိုအရင်နိုင်ပြီးဒုတိယနဲ့ပဲရှင်းသက်ခဲ့ရပြီးတဲ့နောက်မှာနီးပြဇီဒန်ဟာပြီးခဲ့တဲ့မီလာ29ရက်နေ့ကအခုလိုနီးပြတာဝန်ကနေနှုတ်ထွက်လိုက်တာပါ။ဒီလမ်းကတော့သူ့အခုလိုနီးပြဖြစ်ကနှုတ်ထွက်လိုက်တာဟာအသင်းဥက္ကဋ္ဌပီရက်စ်နဲ့အသင်းကသူ့အပေါ်မှာယုံကြည်မှုမရှိတော့သလိုခံစားရပြီးတော့ရေရှည်အသင်းတည်ဆောက်ဖို့အတွက်လည်းလိုအပ်တဲ့ပံ့ပိုးကူညီမှုတွေမပေးတာကြောင့်ဖြစ်တယ်ဆိုပြီးတော့ဒန်လန်နေကပြည်သက်တွေကိုပေးတဲ့အိတ်ဖွင့်ပေးစာထဲမှာပြောလိုက်ပါတယ်။သူ့အနေနဲ့အသင်းကိုထားပြီးဖတ်တော်တာမဟုတ်သလိုနီးပြဘွားကိုဆွန့်လွတ်လိုက်တာလည်းမဟုတ်ကြောင်းပြီးခဲ့တဲ့လပိုင်းနဲ့အတွင်းမှာပဲသူနဲ့အသင်းဥက္ကဋ္ဌပီရက်စ်ကြားကဆက်ဆံရေးကလည်းအရင်လိုမဟုတ်တော့ပဲပြောင်းသွားခဲ့တယ်ဆိုပြီးတော့အိတ်စာထဲမှာပြောထားပါတယ်ခင်ဗျာ။ဒီတန်းကရီယယ်နီးပြဖြစ်ကနှုတ်ထွက်လိုက်တဲ့အချိန်ထဲမှာပဲအီတလီဘက်မှာလည်းနီးပြပြောင်းလဲတွေအတော်လေးရှိလာနေပါဗါ။အင်တာနီးပြကွန်တီကစီးရီးဖလားရပြီးရပိုင်းအတွင်းမှာပဲနီးပြဖြစ်ကနှုတ်ထွက်လိုက်ပါဗါ။အသင်းရဲ့ဗန်နာရီပြဿနာကြောင့်ကစားသမားတွေအပြောင်းအရွှေ့ကိစ္စမှာပံ့ပိုးမှုတွေမရတဲ့အတွက်အသင်းနဲ့သဘောထားကွဲပြီးတော့စာချုပ်ကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့ပြောပါဗါ။အချိန်ထဲမှာပဲလာဇီယိုနီးပြစီမိုနီအင်ဇာဂီကလည်းလာဇီယိုအသင်းနဲ့လမ်းခွဲလိုက်ပါဗါ။အီတလီကသတင်းတွေမှာတော့အင်ဇာဂီဟာအင်တာအသင်းနဲ့နိမ့်နိမ့်စာချုပ်ချုပ်လိုက်ပြီးဖြစ်တယ်ဆိုပြီးတော့ဖော်ပြနေပါတယ်ခင်ဗျာ။တခါယူဗန်တက်စ်အသင်းကလည်းပီအာလိုကိုနီးပြဖြစ်ကထုတ်ပယ်လိုက်ပြီးတော့သူ့နေရာမှာအရင်နီးပြဟောင်းအလက်ဂရီကိုခန့်လိုက်ပါတယ်။ ယူဗန်နက်စ်အသင်းဟာဒီနေ့ဘောလုံးရာသီမှာ Serie A မှာအဆင့်၄သာရပြီးတဲ့နောက်အခုလို PL ကိုဖြုတ်ပြီးတော့ Allegri ကိုခန့်လိုက်တာဖြစ်ပါတယ်။ Napoli အသင်းကတော့ Gattuso နေရာမှာအရင် Inter နဲ့ Roma နီးပြဟောင်း Luciano Spalletti ကိုနီးပြဖြစ်ခန့်လိုက်ပါတယ်။ Napoli ဥက္ကဋ္ဌ Aurelio De Laurentiis ကတော့ Spalletti ဟာလာမယ့် July 1ရက်နေ့ကစပြီးတော့နီးပြဖြစ်လာတော့မယ်လို့ကြေညာနိုင်တဲ့အတွက်သူ့အနေနဲ့တကယ်ပဲချိန်နှက်မိတယ်ဆိုပြီးတော့ပြီးခဲ့တဲ့29ရက်နေ့ကကြေညာထားပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့ဘက်မှာတော့ဘိုင်ယန်အသင်းမှာကစားနေတဲ့ဩစတြီးယားနောက်တန်းလူဒေးဗစ်အာလာဘာကို Real Madrid အသင်းကခေါ်လိုက်ပါတယ်။ဘိုင်ယန်နဲ့စာချုပ်ကုန်သွားတဲ့အာလာဘာကိုပြောင်းရွှေ့ကြည့်မပါပဲ၅နှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်ဆိုပြီးတော့ Real Madrid အသင်းကတောက်ကြန်နေမှာကြီးညာပါတယ်။တစ်ချိန်တည်းမှာပဲ Barcelona အသင်းကလည်း Argentina တိုက်စစ်မှု Aguero ကိုခေါ်ယူလိုက်ပြီလို့တင်းလာနေကကြီးညာလိုက်ပါတယ်။မက်ဆီဒီနဲ့စာချုပ်ကုန်သွားတဲ့အဂွေရိုကိုကြောင်းဖြစ်ပြီးမပါပဲနှစ်နှစ်စာချုပ်ထုတ်လိုက်တာဖြစ်တယ်လို့ဘာကူနာကပြောပါတယ်နော်ကိုပါအမေရိကဖလားဘောလုံးပွဲကိုတော့အာဂျင်တီးနားနိုင်ငံမှာမကျင်းပါတော့ပဲဘရာဇီးနိုင်ငံကိုရွှေ့လိုက်ပြီးလို့တောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာလိုက်ပါတယ်အာဂျင်တီးနားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေမြင့်တက်လာနေတာကြောင့်အာဂျင်တီးနားနိုင်ငံအနေနဲ့အင်ရှင်အဖြစ်မကျင်းပနိုင်တော့ဘူးလို့တနင်္ဂနွေနေ့ကကြေညာခဲ့ပါတယ်အဲလိုကြေညာပြီးတဲ့နောက်တလနဲ့မှာပဲဘရာဇီးနိုင်ငံကိုအရှင်အဖြစ်ရွေးချယ်ကြောင်းတောင်အမေရိကဘောလုံးဖွဲ့ချုပ်ကကြေညာပါတယ်2020ကိုပါအမေရိကဖလားဘောလုံးပွဲကိုအာဂျင်တီးနားနဲ့ကိုလံဘီယာတို့ကိုပူးတွဲအရှင်အဖြစ်ကျင်းပဖို့ငကိုကလုတ်ခဲ့ပေမဲ့ COVID-19 ကပ်ရောဂါကြောင့်မနစ်ကမကျင်းပနိုင်ခဲ့ပဲဒီနှစ်ကိုရွှေ့ဆိုင်းခဲ့တာပါအာဂျင်တီးနားနဲ့အတူပူးတွဲအရှင်ဖြစ်တဲ့ကိုလံဘီယာနိုင်ငံမှာလည်းဆန္ဒပြပွဲတွေကြောင့်ကိုလံဘီယာကိုအရှင်အဖြစ်ရုပ်သိမ်းလိုက်ပြီးအခုနောက်ဆုံးမှာအာဂျင်တီးနားကမကျင်းပနိုင်တော့တဲ့အတွက်ဘရာဇီးနိုင်ငံကိုအင်ရှင်ဖြစ်ရွေးချယ်လိုက်တာဖြစ်တယ်ဆိုတာကိုတင်ပြရရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
။ကိုရီးယားနိုင်ငံအပတ်စဉ်တင်ဆက်နေတဲ့တပတ်တွင်းအားကစားသတင်းအစီအစဉ်မှာရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုအပြင် Facebook, YouTube, website တို့ကနေတိုက်ရိုက်နားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့နေ့နေ့ခင်းတနားရီစီစဉ်ကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11813ညလိုင်းဒိုမီတာ32 kHz 6335တို့ကနေထုတ်လွှင့်နေပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြပြမှာပါရှင်။
မြန်မာနိုင်ငံမှာဒီသတင်းပတ်တဲ့ကျောင်းတွေပြန်ဖွင့်လာပြီမဲ့ကျောင်းတွေပညာရေးဆောက်တွေကိုပြစ်မှတ်ထားတက်ခတ်မှုတွေရှိနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂကသတိပေးလိုက်ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆရာနာသိမ်းလိုက်ပြီးနောက်ပိုင်းကဆက်လို့မေလကုန်ထိစာသင်ကျောင်းတွေပညာရေးဝန်ထမ်းတွေတိုက်ခိုက်ခံရမှုပေါင်း54ကျိန်ထက်မနည်းရှိခဲ့ပြီးပညာရေးဆောက်တွေကိုစစ်တပ်ကအသုံးပြုတဲ့လွတ်ရပေါင်း142ကျိန်ရှိတယ်လို့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကပြောဆိုလိုက်တာပါစာသင်ကျောင်းတွေနဲ့အနီးအနားမှာအကျန့်ဖက်တဲ့လုပ်ရက်တွေဟာဘယ်တော့ကမှလက်ခံနိုင်တဲ့လုပ်ရက်မဟုတ်တဲ့အကြောင်းကုလသမဂ္ဂကအလေးထားပြောကြားထားပါတယ်။စာသင်ကျားတဲ့နေရာတွေပညာရေးဝန်ထမ်းတွေကိုတိုက်ခိုက်တာပညာရေးဆောက်တွေကိုတိမ့်ပိုက်ထားတာတွေဟာကလေးခွင့်ရေးကိုချိုးဖောက်ရလဲရောက်ပါတယ်လို့ဗိုလ်ထုံးနဲ့နယူးယောက်ကုလသမဂ္ဂရုံးချုပ်ကသတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်တူချာရက်ရှာပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဖက်စီခံရသူတွေကသတင်းသမားများကိုအာဏာဝိုင်တွေထောင်နဲ့နှစ်ပြစ်ပေးလိုက်တဲ့အတွက်နယူးယောက်ခြေဆိုင်သတင်းသမားများကာဝယ်ဆောက်ရှောက်ရေးကော်မတီ CPJ ကပြစ်တင်ရှောက်ချလိုက်ပြီးချက်ချင်းပြန်လွတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်။ဒီမိုကရက်တစ်မြန်မာအသံ DPP သတင်းတောက်ကိုအောင်ကျော်နဲ့မြစ်စီမသတင်းဌာနကကိုစော်စော်တို့ကိုတင်းနေသားတိုင်းမြင့်မြို့တရားရုံးကတက်မလို့အကြီးညိုဖြစ်စေမှုပုံမှာ905ကကြီးနဲ့ဗိုလ်ထုနေ့ကပဲထောင်နဲ့နှစ်စီစီရင်ချက်ချလိုက်တာပါ။တရင်ရတာဖော်ပြတာရာဇဝမှုမဟုတ်တာကြောင့်မြန်မာဆက်အနာဝင်အနေနဲ့တရင်သမားတွေကိုမှန်မှန်ကန်တဲ့ဆွဆွချစ်တွေနဲ့ဖမ်းဆီးထောင်ချနေရတွေကိုရပ်ဖို့လဲ CPJ ဖွဲ့ရဲ့အရှိတောင်အရှာရေးရဲ့တာဝန်ခံရှောင်းခရစ်ပင်ကကြီးညာချက်မှာပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးချက်တဲတွေကိုဖြည့်ရှင်းဖို့အရှိတောင်အရှာနိုင်ငံများအသင်းအာဆီယံကကြောင်းဝင်ကူညီဖို့ကြိုးပမ်းနေပေမဲ့အောင်မြင်မှုရနိုင်မယ့်အလားအလာပုံမှာတော့အခက်အခဲတွေတနေရရှိနေပါတယ်။အာဆီယံလက်ရာဥက္ကဋ္ဌနဲ့တွင်မူချုပ်တို့မြန်မာနိုင်ငံကိုတွားရောက်ဆွေးနွေးဖို့စီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့အသေးဝင်နိုင်ငံတစ်ခုရဲ့ပြည်တွင်းရေးကိုဝန်မဆွတ်ဖက်ရေးအပါဝင်အာဆီယံရဲ့မူဝါဒတွေကြောင့်စိန်ခေါ်မှုတွေကျင်းပနိုင်တယ်လို့လည်းခန့်မှန်းနေတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လင်ဦးကပြောပြသွားတာပါ။ဂျာတာပရင်းကြီးနည်းနည်းကVOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လုပ်ရေးမှူးကတော့ကိုရဲမွန်နဲ့ ကိုခင်မောင်ဆိုမီနိုပဲဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kelvin Fowler တို့ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းနေနေခင်အစီအစဉ်ကိုရုပ်တံနဲ့ပါဖြည့်ဆွက်တင်ဆက်နေပါတယ်။ညပိုင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်နေပါတယ်ရှင်။ဒီမှာအင်ဂျင်နိုင်ပါမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။This program.